Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်ဩဂုတ်လ29ရက်အင်္ဂါနေ့ည9နာရီကနေ10နာရီထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
မင်္ဂလာညချမ်းပါရှင်ကျမသင်္ကီထိုက်ပါညကိုရီးယားဘက်ကဒီကနေ့ဒုံးကျည်ဆန်းသတ်မှုလုပ်ခဲ့ပြီးနောက်မှာတော့နီလန်ပေါင်းစုံအဆင့်တင့်ရှိနေတယ်လို့အမေရိကန်သမ္မတကတုံ့ပြန်လိုက်ပါတယ်ဥရောပမှာနိုင်ငံရေးခိုလုံလို့တဲ့အာဖရိကဒေသတွင်းကလူတွေကိုနိုင်ငံရင်းမှာပဲစီးစစ်ပေးမဲ့လုပ်ငန်းစဉ်တစ်ခုကိုဥရောပနဲ့အာဖရိကခေါင်းဆောင်တွေသဘောတူလိုက်ကြပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုနှမ်းလောင်တဲ့အတူကြီးညာပေးပါမယ်ရှင်
ကောင်းပါပြီရှင်သတင်းတွေပြည်နာဆင်ကြမဲ့သတင်းကြော်တွေထဲမှာတော့ရခိုင်ပြည်နယ်လုံခြုံရေးအခြေအနေကင်တွဲပုံနဲ့ပတ်သက်လို့
ကာလုံရဲ့သဘောတရားမှာအတက်မတော်6ပဲပါတယ်အဲကျွန်တော်တို့ဒီဘက်ကဒီဘက်ကရက်သက်သာနားမဲပါတယ်အဲကာလုံတော့ပုံပြီးတော့ဆုံးပြတ်နေဆိုရင်တော့အတက်မတော်ရုပ်ချက်တာလုပ်နေဆိုပြီးတော့နည်းနေတာအများကြီးရှိပါတယ်ဒီကရတော့ကျွန်တော်တို့ကတင်ပြခဲ့တယ်ဘယ်လိုပဲဆွေးနွေးတော့အဆုံးချက်က
ပိုးချုံအောင်ရေဝင်းပြောသွားတာဖြစ်ပါတယ်အပြည့်စုံကိုသတင်းနဲ့ပြီးမှနားဆင်ကြပါမယ်ဒါအပြင်အရက်သားတွေကိုထိခိုက်မှုရှိတဲ့အကြမ်းဖက်တိုက်ခိုက်မှုကိုစန့်ကျင်ရှုတ်ချကြောင်းလူခွင့်ရေးလှုပ်ရှားသူတွေရဲ့ပြောဆိုမှုအကြောင်းနဲ့မလေးရှားရောက်မြန်မာ၃ဦးတိုက်ခိုက်ခံရတဲ့အကြောင်းပြင်ကချင်ပြည်နယ်ဘက်ကရေကာတာပြန်လည်တည်ဆောက်မဲ့ပေါ်ဒေသခံတွေရဲ့ကန့်ကွက်မှုအကြောင်းတွေကိုပါနားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်သိထိုက်တဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင်
မြောက်ကိုရီးယားဘက်ကဒီကနေ့ဒုံးကျည်ဆန်းသတ်မှုတစ်ခုထပ်လုပ်ခဲ့ပြီးနောက်မှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကနီလန်ပေါင်းစုံအဆင့်တင့်ရှိတယ်လို့ပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားကအင်းကြီးချင်းနိုင်ငံတွေကုလသမဂ္ဂအဖွဲ့ဝင်တွေအားလုံးနဲ့လက်ခံနိုင်ပွဲနိုင်ငံတကာကျင့်သုံးတွေရဲ့အနိုင်ဆုံးအဆင့်ကိုတောင်းမှအမှုမထားတဲ့အကြောင်းအချက်ပြလိုက်တာဖြစ်တယ်လို့အမေရိကန်သမ္မတအင်ဂျီရောကထုတ်ပြန်တဲ့ကြေညာချက်မှာသမ္မတထရန့်ကပြောဆိုထားပါတယ်။ချင်းချောက်တာတွေတည်ငြိမ်မှုပြက်ပြားစေတဲ့လုပ်ရက်တွေကမြောက်ကိုရီးယားကိုဒေသတွင်းမှရောကမ္ဘာနိုင်ငံတွေချားမှာပါပိုပြီးအထီးကျန်ဘေးရောက်သွားစေုံသာဖြစ်စေမယ်နီလန်ပေါင်းစုံအဆင့်တင့်ရှိနေတယ်လို့အမေရိကန်သမ္မတအင်ဂျီရောကြေညာချက်ကဖော်ပြတာပါဒီနေ့အစောပိုင်းမြောက်ကိုရီးယားဘက်ကဆန်းသတ်တဲ့ဒုံးကျည်ကဂျပန်နိုင်ငံဘော်ကနေဖြတ်သွားပါတယ်ဒီကနေ့ဒုံးကျည်ဆန်းသတ်မှုနောက်ပိုင်းမှာတော့အမေရိကန်သမ္မတနဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့တယ်လီဖုန်းဆက်ဆွေးနွေးခဲ့ကြပြီးမြောက်ကိုရီးယားရဲ့ဒုံးကျည်ဆန်းသတ်မှုကနှစ်နိုင်ငံစလုံးအပေါ်ကိုတိုက်ရိုက်ချင်းချောက်မှုဖြစ်တယ်ဆိုတာကိုလည်းနှစ်ဖက်တို့သဘောတူခဲ့ကြပါတယ်။ဒုံးကျည်ကိုဆန်းသတ်ပြစ်လွတ်ပြီး10မိနစ်လောက်အတွင်းမှာဂျပန်နိုင်ငံဘော်ကနေဖြတ်သွားခဲ့ပြီးတဲ့နောက်အပိုင်း3မိုင်ကွဲထွက်သွားပြီးဂျပန်နိုင်ငံရဲ့အဓိကကျွန်းတစ်ခုဖြစ်တဲ့ဟော့ကိုင်ဒိုရဲ့အရှေ့ဘက်ပစိဖိတ်သမုဒ္ဒရာထဲကိုကျရောက်သွားတာလို့ဂျပန်အစိုးရကပြောဆိုထားပါတယ်ရှင်
မြောက်ကိုရီးယားဘက်ကဒီကနေ့အင်္ဂါနေ့မနက်အစောပိုင်းမှာဂျပန်နိုင်ငံအပေါ်ကနေဒုံးကျည်တစ်စင်းပြစ်လို့ဆန်းသတ်ခဲ့တဲ့အပေါ်ဂျပန်နဲ့တောင်ကိုရီးယားအစိုးရရာတို့ဘက်ကချက်ချင်းတုံ့ပြန်ခဲ့ကြပါတယ်။ဂျပန်နိုင်ငံအပေါ်ကနေဒုံးကျည်ဆန်းသတ်ပြစ်လို့တဲ့တရလွန်ပြုတ်မှုဆောင်ရွက်ချက်တွေဟာမကြုံစဘူးကြီးမားတဲ့ချိန်ချောင်းမှုဖြစ်ပြီးဒေတာရင်းငင်းချင်းရင်းနဲ့လုံခြုံရေးကျိုးပေါက်ပျက်စီးမှုကြီးဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကတုံ့ပြန်ပြောဆိုပါတယ်။မြောက်ကိုရီးယားဘက်ကဂျပန်နိုင်ငံအပေါ်ကနေကြော်ပြီးတော့ဒုံးကျည်ဆန်းသတ်ချိန်မှာတော့ဂျပန်နိုင်ငံတွင်းမှာလည်းအရေးပေါ်အချက်ပေးတမ်းနဲ့ဆွေးနွေးသွားခဲ့ပါတယ်။ဂျပန်လူမှုအတွင်းမှာလည်းဆိုရင်ထိလန့်ခဲ့ကြပါမြောက်ကိုရီးယားရဲ့လုပ်ရက်ကိုတုံ့ပြန်တဲ့အနေနဲ့တောင်ကိုရီးယားဘက်ကလည်းပြီးခဲ့တဲ့သတင်းပတ်ကဒုံးကျည်ဆန်းသတ်မှုဗီဒီယိုကိုထုတ်ပြန်ခဲ့ပါတယ်။အမေရိကန်နဲ့ပူးပေါင်းပြီးတော့မြောက်ကိုရီးယားရဲ့ဒုံးကျည်ဆန်းသတ်မှုကိုတုံ့ပြန်သွားမယ်လို့လည်းပြောဆိုပါတယ်။ဆွေးနွေးညှိနှိုင်းမှုပြောနေတဲ့ကြားထဲကပဲမြောက်ကိုရီးယားဘက်ကဒုံးကျည်ရင်းနဲ့ရန်စနေရာတွေကအတော်လေးစိတ်ပျက်ဖို့ကောင်းတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးတီလက်ဆန်ကတောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးနဲ့တယ်လီဖုန်းနဲ့ဆွေးနွေးပြောဆိုခဲ့ကြောင်းတောင်ကိုရီးယားသမ္မတရုံးအကြီးအကဲခွင့်ရယောင်ယောင်ချန်းကပြောဆိုပါတယ်။ဂျပန်နိုင်ငံဘက်ကတော့တောင်ကိုရီးယားအမေရိကန်နောက်တခြားဆွေးရင်နေကြတဲ့နိုင်ငံတွေနဲ့ထက်ထဲဝင်ပူပေါင်းပြီးမြောက်ကိုရီးယားရဲ့ဒုံးကျည်ဆန်းသတ်မှုကိုတုံ့ပြန်မယ်လို့ဂျပန်အစိုးရအတွင်းဝန်ကပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားရဲ့အခုနောက်ဆုံးဒုံးကျည်ဆန်းသတ်မှုနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှလည်းဒီကနေ့အင်္ဂါနေ့နောက်ပိုင်းမှာဆွေးနွေးကြဖို့ရှိတယ်လို့နယူးယောက်ကကုလသမဂ္ဂဆိုင်ရာတန်တမန်တွေကပြောဆိုပါတယ်။
ရှေ့ကြီးမှုနဲ့အကြီးအကျယ်ကျုံတွေ့နေရတဲ့အမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်ကိုသမ္မတဒေါ်နယ်ထရန့်နဲ့သမ္မတဂရောမလန်နီယာထရန့်တို့တွားရောက်ပါတယ်။ဒေသတွင်းမှာတော့အပူပိုင်းမုန်တိုင်းဟာဗီဆက်လက်တိုက်ခိုက်နေတာကြောင့်မိုးသည်ထန်နေစေဖြစ်ပါတယ်။အင်အားဖြင့်ဟာရီကိန်းမုန်တိုင်းအဖြစ်နဲ့ပြီးခဲ့တဲ့တောက်ကြနေ့ကဟာဗီမုန်တိုင်းစတင်ဝင်ရောက်ခဲ့တဲ့ဒေသအကြီးကကော့ပုစ်ခရစ်စတီမြို့ကိုသမ္မတနယ်စနီးတို့ပထမဆုံးဝင်ရောက်မှာပါ။အဲ့ဒီနောက်မှာတော့တက်ဆက်စ်ပြည်နယ်မြို့တော်အော့စတင်ကိုတွားရောက်တာမှာတော့ ဒေတာဆိုင်ရာနယ်ပြည်နယ်ခေါင်းဆောင်ပိုင်းကအခြေအနေတွေကိုရှင်းပြကြမှာဖြစ်ပြီးအရေးပေါ်စီမံခန့်ခွဲရေးဌာနကိုလည်းတွားဖို့ရှိပါတယ်။စိုးစိုးဝါဝါရေးကြီးမှုနဲ့ရင်ဆိုင်နေရပြီးထောင်နဲ့ချီတဲ့ဒေတာခံတွေကိုကဲထုတ်နေရတဲ့ဟျူစတန်မြို့မှာတော့ကုညီကဲဆယ်ရေးလုပ်ငန်းတွေကိုအနှောက်အယှက်ဖြစ်မဲ့အရေးကြောင့်သမ္မတထရန့်နဲ့စနီတို့တွားရောက်မှာမဟုတ်ပါဘူး။ထောင်နဲ့ချီတ အင်တက်ဆင်းရှာဖွေခဲ့တဲ့အနေကြတယ်လို့ရဟန်းရင်တွေနဲ့ကဲဆယ်ရေးလုပ်သားတွေကတော့အင်ကောင်မိုးတွေပေါ်ကလူတွေကိုကဲထုတ်နေကြပါတယ်။အခုချိန်ထိလူ၈၀၀၀လောက်ကိုကိုလိုရေးစခန်းတွေကိုရွှေ့ပြောင်းပေးထားပြီးဖြစ်တယ်လို့ဟျူစတန်မြို့တော်ဝန်ကပြောဆိုပြီးလူပေါင်း၃၀၀၀လောက်ရွှေ့ပြောင်းပေးရနိုင်တယ်လို့လည်းတာဝန်ရှိသူတွေကပြောဆိုထားပါတယ်ရှင်။ အမေရိကန်ပြည်တော်စုမှာလူမျိုးရေးခွဲခြားမှုအဆုံးသတ်ဖို့တောင်းဆိုခဲ့တဲ့နိုင်ငံသားလူအခွင့်အရေးကောင်းဆောင်မာတင်လူသကင်းဂျူနီယာရဲ့နာမည်ကျော်အိုင်ဟက်အဒရင်မိတ်ခွန်ပြောကြားခဲ့တဲ့နေ့ပတ်လည်အချိန်မှခြေတက်ပွဲအဖြစ်ရာနေ့ခြေတက်ခရီးယံဖုံးတော်ကြီးတွေကဝါရှင်တန်မြို့တော်မှာတနင်္လာနေ့ကလမ်းလျှောက်ခြေတက်ခဲ့ကြပါတယ်။မကြာခင်ကအကြံဖက်မှုတွေဖြစ်ပွားခဲ့တဲ့လူမျိုးရေးခွဲ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့စိုင်းထိုမီတာ24 kHz 12395စိုင်းထိုမီတာ25 kHz 11965စိုင်းထိုမီတာ32 kHz 9329စိုင်းထိုမီတာ58 kHz 5885စနီတန်နူးနေမှာစိုင်းလံမီတာ190 kHz 1505လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝင်မြန်မာပိုင်းစီစဉ်ရဲ့အင်ကန်နဲ့ညာပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်။ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့ပြည်ပခါကိုဖြေရှင်းနိုင်မဲ့ထိရောက်တဲ့နီလန်းကိုရှာဖွေသွားမဲ့အကြောင်းနိုင်ငံတော်လုံခြုံရေးဆိုင်ရာအကြံပေးဦးတောင်ထွန်းကနိုင်ငံတကာတန်တမန်တွေကိုဒီကနေ့တွေ့ဆုံပြီးတော့ပြောဆိုခဲ့ပါတယ်။အမျိုးသားပြန်လည်တည်မြက်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနရုံးမှပြုလုပ်တဲ့ဒီသတင်းစာရှင်းလင်းပွဲကိုအမျိုးသားလုံခြုံရေးဆိုင်ရာအကြံပေးဦးတောင်ထွန်းနဲ့အတူပြည်ထရေးဝန်ကြီးနဲ့ကာကွယ်ရေးဒုဝန်ကြီးတို့တက်ရောက်ခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားရာဒေသအနီးကခြေရွာတွေမှာတော့အုပ်ချုပ်ရေးစနစ်တွေယိုယွင်းနေပြီးဘူးဒီတောင်နဲ့မောင်တော်စတဲ့မြို့ပေါ်ရက်ကွက်တွေမှာတော့အခြေအနေတည်ငြိမ်စပြုနေပြီလို့ပြည်ထရေးဝန်ကြီးဒုတိယဖိုးချုပ်ကြီးကျော်စွေကပြောပါတယ်။ဩဂုတ်လ25ရက်ကစတင်ပြီးရခိုင်ပြည်နယ်မြောက်ပိုင်းမှာတကြော့ပြန်အကြမ်းဖက်မှုအနေနဲ့အစာဖွဲ့ကဥဆောင်ပြီးလုံခြုံရေးစခန်းတွေအပေါ်တိုက်ခိုက်ခဲ့တာနဲ့ပတ်သက်ပြီးကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကလည်းပြစ်တင်ရှုတ်ချထားပါတယ်။ဒီတကြောပြန်တိုက်ခိုက်မှုဖြစ်ပွားရာဒေသအနီးခြေရွာတွေကဒေသခံတွေဟာမြို့ပေါ်ကိုတင်းရှောင်လာနေကြရပြီးလက်ရှိအချိန်ထိတော့လုံခြုံရေးအရာစိတ်ချရတဲ့အနေအထားမရှိသေးပါဘူး။ဒီတော့အတွင်းရခိုင်ပြည်နယ်မောင်တော်ဒေသအကြမ်းဖက်မှုတွေကိုစစ်တပ်ဘက်ကကင်တွယ်တဲ့နေရာမှာအစိုးရရဲ့အဆုံးအဖြတ်ကိုရယူဆောင်ရွက်ရတာဖြစ်တဲ့အကြောင်းတမတော်ပြန်ကြားရေးအဖွဲ့ကလည်းဒီတော့မှကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။မြန်မာတပ်မတော်အနေနဲ့နေမြေဒေသအခြေအနေကိုကြည့်ပြီးစစ်တပ်အင်အားနဲ့ရဲတပ်ဖွဲ့အင်အားကိုအသုံးပြုနေတယ်လို့လည်းရှင်းလင်းပြောဆိုသွားပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်ကဘန်တခုရဲ့အပြင်ဘက်မှာငွေထုတ်ဖို့စောင့်နေကြတဲ့လူအုပ်ဒီကနေ့အသေးကံဘုံခွဲတကယ်ခံရတာကြောင့်လူ9ဦးထပ်မံတေဆုံးပြီး9ယောက်ဒဏ်ရာရသွားတယ်လို့ကဘူးမြို့ရဲတပ်ဖွဲ့ပြောခွင့်ရသူဦးက VOA ကိုအတည်ပြုပြောဆိုပါတယ်။လုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့အမေရိကန်တန်ရုံရဲ့မလန်မကကကဘူးဘန်ခွဲတခုရဲ့အဝေးမှာတည်တက်ခတ်မှုဖြစ်ပွားခဲ့တာပါ။လက်ခထုတ်ဖို့အတွက်တန်းစီနေကြတဲ့လူအုပ်ထဲမှာအာဖဂန်စစ်တပ်နဲ့တခြားလုံခြုံရေးဌာနတွေကဝန်ထမ်းတွေလည်းပါတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။ဒီတက်ကမှုဟာသူတို့လက်ချက်ဖြစ်တယ်လို့တာလီဘန်တွေကပြောဆိုထားပါတယ်။တချိန်ထဲမှာပဲအမေရိကန်တို့ရဲ့ညအချိန်ဒရုန်းယာဉ်နဲ့တက်ကမှုကြောင့်အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်အရသာ73ဦးထပ်မံတေဆုံးပြီး9ဦးထပ်မံတန်ရာရသွားတယ်လို့ဟီရက်မျိုးကပြည်내အစိုးရပြောခွင့်ရသူဂျလာနီဖာဟတ်က VOA ကိုပြောပါတယ်။ရှင်တန်းပြည်내ထဲမှာတာလီဘန်တွေပုံအောင်နေတဲ့နေရာကိုလူမပါတဲ့ဒရုန်းယာဉ်ကနေပစ်လိုက်တဲ့မီဆိုင်းတုံးဟာအနားကအိမ်ကိုလည်းထိခိုက်သွားပြီးအရသာတေဆုံးမှုတွေရှိခဲ့တာပါ။ဒီတက်ကမှုကြောင့်သဘုံတသား16ဦးတေဆုံးပြီးတော့အတော်များများတန်ရာရသွားတယ်လို့ဖာဟတ်ကပြောပါတယ်။တိုးတက်ဦးဆောင်တဲ့ Resolute Support Mission ကတော့တိတက်ခတ်မှုနဲ့ပတ်သက်လို့ရောအရသာတည်ဆုံကြောင်းရှိတယ်ဆိုတော့အာဖဂန်တာဝန်ရှိသူတွေရဲ့ပြောဆိုချက်အပေါ်မှာပါမှတ်ချက်ပေးပြောဆိုတာမရှိသေးပါဘူး။
ဥရောပမှာနိုင်ငံရေးခလုံးကွင်းရရေးကြိုးပမ်းကြတဲ့အာဖရိကဒေသကလူတွေအနေနဲ့မြေထဲပင်လယ်ကိုအန်တီအေဂျင်ကြုံနိုင်တဲ့အခြေအနေမျိုးနဲ့အရင်ဆုံးဖြတ်ကူးလာဖို့မလိုပဲ တို့ရဲ့နိုင်ငံတွေမှာတွင်စစ်ဆေးပေးမဲ့အစည်းအဝေးတစ်ခုကိုချမှတ်ဖို့ဥရောပနဲ့အာဖရိကခေါင်းဆောင်တွေကြားမနေ့တနင်္လာနေ့ကသဘောတူညီခဲ့ကြပါတယ်။တရားမဝင်ရွှေ့ပြောင်းဝင်ရောက်မှုကိုအစည်းအဝေးတစ်ခြားကိုင်းတွင်နိုင်မဲ့နည်းလမ်းတွေရှာဖွေဖို့ရည်ရွယ်ပြီးပြင်သစ်သမ္မတအီမန်နျူရယ်မက်ခရွန်ကညီလာခံတစ်ခုကိုမနေ့တနင်္လာနေ့ကပါရီမြို့တော်မှာကျင်းပခဲ့တာပါ။အခုသဘောတူညီချက်ကတော့ပြည်ပခန့်ကိုအကောင်ဆုံးထိထိရောက်ရောက်နဲ့ချက်ချင်းကိုင်းတွင်နိုင်မဲ့အဖြစ်ဖြစ်တယ်လို့ပူရဲကြေညာချက်မှာပြင်သစ်သမ္မတကပြောဆိုထားပါတယ်။ဒီနေ့အတွင်းမှာပဲပင်လယ်ကိုဖြတ်ပြီးဥရောပကိုရောက်ရှိလာကြသူ300,000နီးပါးရှိတယ်လို့နိုင်ငံတကာရွှေ့ပြောင်းအခြေချမှုဆိုင်ရာအဖွဲ့ IOM ကပြောဆိုပြီးဒီထဲကအများစုကအီတလီကိုရောက်ရှိတာဖြစ်ပါတယ်။ပင်လယ်ကိုဖြတ်ကူးမှုအတွင်းလူပေါင်း2,400ရောက်ကတော့သေဆုံးပျောက်ဆုံးခဲ့ကြပါတယ်။ဥရောပကိုသွားမဲ့လေလေကြီးကိုရောက်ဖို့တဲကန်နရကိုဖြတ်တန်းလူကုန်ကူးမှုပပျောက်ရေးဆောင်ရွက်ချက်မှာချက်နဲ့နိုင်ကြနိုင်ငံတို့ကစစ်ပြေးဒုက္ခသည်တွေပြန်လည်နေရာချထားရေးစဖို့လိုအပ်ပြီးဆိုတာကိုလည်းပူရဲကြေညာချက်မှာအလေးပေးဖော်ပြထားပါတယ်ရှင်။
အိန္ဒိယနိုင်ငံမီဟာပြည်နယ်အရှေ့ဘက်ခြမ်းမှာရေပေးကြောင်တည်ဆုံသူ914ယောက်ရှိသွားပြီလို့အိန္ဒိယအစိုးရကကြေညာပါတယ်။မိုးရိပ်အဆက်မပြတ်ရွာသွန်းပြီးတဲ့နောက်မီဟာပြည်နယ်အတွင်းကဘက်မတီ၊လခါဒယီနဲ့ဖာဂူမြစ်တွေရေကြီးပြီးတော့ကမ်းမတွေပြိုကျခဲ့တာကြောင့်လူတွေကိုဘေးလွတ်ရာရွှေ့ပြောင်းကယ်ဆယ်ခဲ့ရပါတယ်။အခုရေကြီးမှုဟာဒီနေ့ပိုင်းအတွင်းအိန္ဒိယနိုင်ငံမှာအဆိုးအဝါဆုံးကြုံရတဲ့ရေလွှမ်းမိုးမှုဖြစ်ပါတယ်။ကုညီကစေးလုပ်ငန်းတွေလုတ်ကင်လေးဆက်ဖြစ်တယ်လို့အိန္ဒိယအရာရှိကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်တွင်းကပဲအိန္ဒိယဝန်ကြီးချုပ်နရန္ဒာမိုဒီဟာမီဟာပြည်နယ်အတွင်းရေလွှမ်းမိုးမှုအခြေအနေကိုပြန်လည်သုံးသပ်ပြီးတော့ဒေါ်လာ88တန်ဖို့ကယ်ဆယ်ရေးအကူအညီပေးမယ်လို့ကြေညာခဲ့ပါတယ
်။နောက်ဆုံးရသတင်းတွေကိုမှတ်တမ်းကြီးထိုင်တဲ့နန်းလောင်တို့ပြောပြပေးခဲ့တာပါရှင်။အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ရခိုင်ပြည်နယ်ဆိုင်ရာသတင်းလောင်နဲ့စပါမယ်ရှင်။ရခိုင်ပြည်နယ်မောင်တော်အခြေအနေကိုကင်တွယ်နိုင်ဖို့နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးကောင်စီအစည်းအဝေးအမြန်ဆုံးခေါ်ယူဖို့ကိုတမတော်ကအစိုးရကိုတိုက်တွန်းလိုက်ပါတယ်။တမတော်အနေနဲ့မောင်တော်ဒေသကိုကင်တွယ်တာမှာအစိုးရရဲ့အဆုံးအဖြတ်နဲ့ကင်တွယ်နေတာဖြစ်ပြီးအပြည်ပြည်ဆိုင်ရာလူ့အခွင့်အရေးဂျနီဗာကွန်ဗင်းရှင်းကချမှတ်ထားတဲ့အချက်တွေအပြင်ပြည်တွင်းဥပဒေနဲ့အညီလိုက်နာဆောင်ရွက်လျက်ရှိတယ်လို့လည်းပြောပါတယ်။အကြမ်းဖက်မှုတွေတကြောပြန်ဖြစ်ပေါ်လာတာဟာလုံခြုံရေးကြိုးပမ်းမှုတွေရှိခဲ့တယ်လို့ဝေဖန်နေကြတဲ့အပေါ်မှာဒီတက်မတော်ဘက်ကညှင်းဆော်လိုက်ပါတယ်ဒီသတင်းအပြည့်စုံကိုတော့နေပြည်တော်မှာရောက်နေတဲ့ VOA မြန်မာပိုင်းသတင်းတော်မင်းခါကသတင်းပေးပို့ထားပါတယ်ရှင
်ဒီကနေ့နေပြည်တော်မှာလက်ရှိမောင်တော်ဒေတာနဲ့ပတ်သက်ပြီးတက်မတော်ကသတင်းစာရှင်းလင်းပွဲမှာအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်တက်မတော်ဘက်ကနိုင်ငံအနောက်ချမ်းလုံခြုံရေးဆိုင်ရာကိစ္စတွေနဲ့ပတ်သက်လို့လွှတ်တော်အစိုးရတို့ကိုအကြိမ်ကြိမ်သတိပေးပြောဆိုခဲ့ဘူးပေမဲ့လက်ခံခြင်းမရှိခဲ့ဘူးလို့လည်းသတင်းစာရှင်းလင်းပွဲမှာထုတ်ဖော်ပြောဆိုလိုက်ပါတယ်လက်ရှိမောင်တော်အခြေအနေနဲ့ပတ်သက်လို့အစိုးရအနေနဲ့နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးကောင်စီအစည်းအဝေးကိုအမြန်ဆုံးခေါ်ယူပေးဖို့တက်မတော်ကစားတက်မတော်သတင်းမှန်ပြန်ကြားရေးဒုတိယဥက္ကဋ္ဌဗိုလ်ချုပ်အောင်ရဲဝင်းကတိုက်တွန်းသွားတာပါတက်မတော်အနေနဲ့လုံခြုံရေးအရာကာလွန်ကိုခေါ်ယူနိုင်ရေးတောင်းဆိုပေးမယ်နိုင်ငံအတွက်အဓိကအဆုံးဖြတ်ပေးသူဟာနိုင်ငံတော်သမ္မတသာဖြစ်တယ်လို့လည်းပြောဆိုလိုက်ပါတယ်ဒီပြင်တမရော်အနေနဲ့အစိုးရရဲ့အဆုံးဖြတ်နေတာလုတ်ကန်ဆောင်ရွက်နေတာဖြစ်တယ်လို့ဗိုလ်ချုပ်အောင်ရဲဝင်းကပြောပါတယ်
ကျွန်တော်တို့တမရော်ရဲ့အနေအထားပါကျွန်တော်တို့ဒီနိုင်ငံတော်အစိုးရရဲ့ကိုယ်ကမှုအောင်ပါလေနိုင်ငံတော်အစိုးရရဲ့ပူးပေါင်းဆောင်ရွက်နေတာဖြစ်ပါတယ်ဒါတခုခုလုပ်မယ်ဆိုရင်လည်းကျွန်တော်တို့ဒီအဆုံးဖြတ်ဖို့ယူသွားပါတယ်ကျွန်တော်တို့တမရော်ဝန်ကြီးတို့မှာကာဝေးဝန်ကြီးတို့တမရော်ကာဝေးအစည်းချုပ်တို့ဒီကြားတောက်ကောင်ပြုလုပ်ရတယ်နိုင်ငံတော်အစိုးရနဲ့တွေ့ရခံပါတယ်အခုရခိုင်ဖြစ်ဆက်ကြတတ်ပြီတို့မှာဖြစ်နေတဲ့အနေအထားတွေအပြိကဖြစ်တဲ့နေသားတွေအပြိကကျွန်တော်တက်ပြတော့ဖြစ်တဲ့နေသားတွေဒီသုံးခုလုံးကျွန်တော်ဆွေးနွေးပါတယ်ဒီကနေ့အစိုးရလက်ထက်မှာလည်းကျွန်တော်တို့ကာလုံတွေခေါ်ခဲ့ပါတယ်ခေါ်တဲ့အခါမှာလည်းတကယ်တည်း decision ရတော့သမရောက်ဖြစ်ပါတယ်ကျွန်တော်တို့ပုံမှန်ဒီနေရာတဘောကကာလုံရဲ့သဘောတရားမှာတက်ပြတော့6မဲပါတယ်ကျွန်တော်တို့ဒီဘက်ကပုံဒီဘက်ကရပ်တက်က9မဲပါတယ်ကာလုံကခေါ်ပြီးတော့ဆုံးဖြတ်မယ်ဆိုရင်တော့တက်ပြတော့လုံးချက်တာလုံးမယ်ဆိုပြီးတော့ငင်းနေတာလည်းအများကြီးရှိပါတယ်ဘလူဝဲဆွေးနွေးဆွေးနွေးနောက်ဆုံးအဆုံးဖြတ်တာတော့သမရာကြီးရဲ့အဆုံးဖြတ်ပြီဖြစ်ပါတယ်
။မောင်နှောဒေတာမှာကြမ်းဖက်မှုတွေတကြောပြင်ဖြစ်ပေါ်လာတာဟာလုံခြုံရေးစီကျိုးပေါက်ခံရတာကြောင့်လို့ဝေဖန်နေကြတဲ့အပေါ်တက်မတော်ဘက်ကတော့ညှင်းဆို့လိုက်ပါတယ
်။လုံခြုံရေးစီမပေါက်ခဲ့ပါဘူး။လုံခြုံရေးစီမပေါက်ခဲ့ပါဘူး။ဒါကတော့စခန်းမယူတောင်းတမ်းပေါ်မှာစခန်းတွေ့တာကတော့ဒါသူတို့တိဆောက်ခဲ့တဲ့စခန်းကြီးဖြစ်ပါတယ်။လုံခြုံရေးစီပေါက်မယ်ဆိုရင်တော့ကျွန်တော်တို့အခုစခန်း30တခါတည်းတိုက်ခိုက်ရတာရှိပါတယ်။သို့တော်လည်းတခုမှကြခဲ့တာလုံယုံစခန်းนี่တိုင်မယ်ကျွန်တော်တို့ပြပြဘွားဘွားပြန်ပြီးတော့ကျွန်တော်တို့ပြန်ပြီးတော့ခုခံအိုနင်းနိုင်ရပါတယ်စခန်းนี
่ဒီ OE ဇင်းဌာနကမေးမြန်းမှုကိုစစ်ဖက်ရေးရာလုံယုံရေးဆိုင်ရာဒုတိယအရာရှိချုပ်ဗိုလ်ချုပ်တန်းထွတ်သိန်းကအခုလိုဖြေခဲ့တာပါရခိုင်ဒေသတကြောပြန်တိုက်ခိုက်မှုတွေဖြစ်လာတာဟာ Padae Pinemu, a Miozae Pinemu, Jango, Nang and the Gaga, Tonton Niraha, Maman Gambulu, Tamro Baga, Josu like Barry. Leshi Chipwani, Taikanguriha, Nangango, Tuto Lamuda, Chippi, a temper at the Maria, Humans and Nepatabi, Sisi Pobo Chaku, Bujo Tantu Tenga, Kulu, Jobiawari,
Kukis Yama, Soya, Yami, Temper was in Yaha, Barayego, Kuro, Molly Yamatsin, Nangalaga, Temper was in Yan, Chichabiro.
ဒီကနေ့သတင်းစာရှင်းလင်းပွဲကိုနိုင်ငံတကာစစ်တမ်းမှုတွေနဲ့ပတ်သက်လို့သတင်းအချက်အလက်တွေကိုဘင်္ဂလားဒေ့ရှ်စစ်တမ်းမှုကဘင်္ဂလားဒေ့ရှ်နေဆက်မြန်မာဘက်ခြမ်းကအကြမ်းဖက်မှုတွေနဲ့ပတ်သက်လို့သတင်းအချက်အလက်တွေကိုဘင်္ဂလားဒေ့ရှ်အစိုးရကိုမျှဝေပေးဖို့တောင်းဆိုသွားပါတယ်။ဒီပြင်အကြမ်းဖက်အဖွဲ့အစည်းတွေကိုနှစ်နိုင်ငံပူးပေါင်းကတိုက်ခိုက်သွားမယ်လို့လည်းကတိပေးပြော
ကျွန်တော်တို့ဒီနိုင်ငံတော်အစိုးရရဲ့အကြံကိုတင်ပြပေးပါမယ်ရှင်။မလေးရှားနိုင်ငံမလကာမျိုးကဇေးဝယ်စင်တာတစ်ခုကအပြင်မှာရင်ညွှန်းရင်စားမရှိတဲ့အမည်မသိလူအုပ်စုတစ်စုကနေမြန်မာနိုင်ငံသားတုံးကိုရုတ်တရက်တိုက်ခိုက်တာကြောင့်နှစ်ဦးဟာဦးကောင်းနဲ့မျက်နှာမှာ
ပို့ပြီးတော့စေကူတာမှုခံနေရပါတယ်တူကတော့အုံနာကိုထိခိုက်မှုရှိတာကြောင့်တရားအခြေအနေဆွေးရင်ရတယ်လို့လဲဆိုပါတယ်ဒီသတင်းပြေဆုံးကိုတော့ပြည်ဝင်မြန်မာပိုင်းသတင်းနာမအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်မလေးရှားနိုင်ငံမလကာမြို့ကမြန်မာနိုင်ငံသားလူငယ်တွေဈေးဝယ်စင်တာတစ်ခုကအပြန်မှာအမိမသိတဲ့လူအုပ်စုတစ်စုကနေမြန်မာနိုင်ငံသားတုံးဦးကိုစတင်တိုက်ခိုက်ခဲ့တာပါဒီအတွက်မြန်မာနိုင်ငံသ ညီမတန်ယောင်ကဖွဲ့စည်းပေးထားတဲ့မြန်မာနိုင်ငံသားများကာကွယ်ဆောက်ရှောက်ရေးအဖွဲ့ကွာလန်လမ်ပူဥက္ကဋ္ဌဦးဆန်းဝင်းကအခုလိုပြောပြပါတယ်ပုံတိုင်းသာခုံဆုံးကြီးအားနဖူးမှာပေါ့ပြတ်ရှာတန်ရန်နဲ့လေလက်မကအစီတော့အနေနဲ့ဝင်ပြီးတန်ရန်အနေနဲ့တင်းထိုင်ရပါတယ်ပေါ့ဒီပုံမင်းလေဆိုတဲ့ကောင်းလေးသူကတော့ဒီနဖူးမှာဒုတ်တွေနဲ့ရိုက်ခံရတယ်နောက်တစ်ခါသူတိုက်ခိုက်တဲ့အ ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ ဖုန်းမင်းလိုက်ဆိုတဲ့ကောင်းလေးရပြောပြတာပါမြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းမှာအကျန်းဖက်တိုက်ခိုက်မှုတွေနဲ့ပဋိပက္ခတွေဖြစ်ပွားနေချိန်မှာပဲအခုလိုမျိုးမလေးရှားရောက်မြန်မာတွေတိုက်ခိုက်ခံရတဲ့အတွက်တန်တရားတွေဖြစ်လာတယ်လို့လည်းမလေးရှားနိုင်ငံကအကျဉ်းချနေတဲ့မြန်မာတွေနဲ့ပတ်သက်လို့မြန်မာတရုတ်နဲ့အတူဘာသာပြန်ဖြစ်လိုက်ပါကူညီပေးနေတယ်ကိုတီဟာမောင်မောင်ကလည်းပြောပါတယ ဒီကနေ့လေပြီးတော့မှလက်ရှိမောင်းတော်ဒေသနဲ့ပတ်သက်ပြီးတက်မတော်ကြောင့်မြန်မာနိုင်ငံကအဖြစ်ပြက်တည်နေတိုက်ဆိုင်မှုတွေဖြစ်လာတယ်လို့လည်းယူဆရကြောင်းအခုလိုပြောပြပါတယ်။မြန်မာနိုင်ငံရဲ့ရခိုင်ပြည်နယ်ရခိုင်ပြည်နယ်ရခိုင်ပြည်နယ်ရခိုင်ပြည်နယ်ရခိုင်ပြည်နယ်ရခိုင်ပြည်နယ်ရခိုင်ပြည်နယ်ရခိုင်ပြည်နယ်ရခိုင်ပြည်နယ်ရခိုင်ပြည်နယ်ရခိုင်ပြည်နယ်ရခိုင်ပြည်န ည်းအတွင်းကရိုဟင်ဂျာတွေရဲ့အရေးနဲ့ပတ်သက်လို့မလေးရှားနိုင်ငံဝန်ကြီးချုပ်ဦးဆောင်ပြီးပြီးခဲ့တဲ့လတွေအတွင်းကကန့်ကွက်ဆန္ဒပြမှုတွေကြုံခဲ့ရပြီးတဲ့နောက်မြန်မာနိုင်ငံသားတွေရဲ့လုံခြုံရေးကိုအထူးဂရုစိုက်ဖို့အတွက်မလေးရှားနိုင်ငံကွာလာလမ်ပူမြို့မှာရှိတဲ့မြန်မာတန်ရုံးကသတိပေးချက်တွေထွက်လာခဲ့တာပါဒီနောက်မှာတော့မြန်မာလူသမားတွေဆေးလွတ်တဲ့အစီအစဉ်ကိုလည်းယာယီရဆိုင်းထားခဲ့ပါတယ်မကြသေးခင်ကမှမလေးရှားနိုင်ငံမှာအလုပ်လုပ်ဖို့အတွက်မြန်မာလူသမားတွေကိုပြန်လည်ဆေးလွတ်ခဲ့တာဖြစ်ပါတယ်ရှင်
မိုင်အီမာသတင်းပြပိုးခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့အကျန်းဖက်မှုတွေကိုရှုံချကြောင်းလူအခွင့်ရေးလှုပ်ရှားသူတွေရဲ့ပြောဆိုချက်ကိုတင်ပြပေးပါမယ်လူသားတွေရဲ့အသက်ရှင်နေထိုင်ခွင့်နဲ့လုံခြုံရေးကိုထိခိုက်စေနိုင်တဲ့အကျန်းဖက်မှုမှန်သမျှဟာလူအခွင့်ရေးကိုထိခိုက်စေနိုင်တဲ့အတွက်အကျန်းဖက်မှုတွေကိုဆန့်ကျင်ရှုံချတယ်လို့လူအခွင့်ရေးလှုပ်ရှားသူတွေကပြောဆိုလိုက်ပါတယ်လာတလို့ တက်ဆိုင်ရာတာဝန်ရှိသူကိုတိုက်တွန်းကြပါတယ်။အသေးစိတ်ကိုတော့မဆုမွန်ကဆက်ပြီးပြောပြပေးပါလိမ့်မယ်ရှင်။
ဟုတ်ပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်းဒေသတွေမှာစီရေးပြိပခါတွေကြောင့်အပြစ်မဲ့ရပ်သားပြည်သူတွေစစ်ဘေးလွတ်ရာတိမ်းရှောင်နေကြရတယ်လို့အထူးသဖြင့်အမျိုးသမီးနဲ့ကလေးငယ်တွေမှာလူခွေချိုးဖောက်မှုတွေနဲ့လည်းရင်ဆိုင်နေရတဲ့အနေအထားဖြစ်တယ်လို့လူခွေလှုပ်ရှားသူတွေကပြောဆိုနေတာပါအခုလက်တလောဖြစ်ပွားနေတဲ့ရခိုင်ပြည်နယ်အတွင်းကအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဒေသခံပြည်သူတွေအသက်လူထွက်ပြေးတိမ်းရှောင်နေကြရတဲ့အပေါ်အကြမ်းဖက်တိုက်ခိုက်မှုဟာလူသားတွေရဲ့အသက်ရှင်နေထိုင်ခွင့်နဲ့လုံခြုံခွင့်ကိုထိခိုက်လာတဲ့ဆိုရင်လူခွေရေးကိုလည်းထိခိုက်စေတဲ့အတွက်အကြမ်းဖက်မှုမှန်သမျှကိုစန့်ကျင်ရှုံချတယ်လို့လူခွေလှူရှားသူညီမြချင်းမြန်မာရဲ့ဒါရိုက်တာဦးအောင်မျိုးမင်းကတုံ့တက်လိုက်ပါတယ်
။ဟုတ်ကဲ့ကျွန်တော်ရခိုင်မှာဖြစ်နေတဲ့ကိစ္စကိုကြည့်မယ်ဆိုရင်ကျန်းဖက်တိုက်ခိုက်နေတာတွေ့ရပါတယ်။ဘလို့ကြုံကြည့်ချက်ပဲဖြစ်ဖြစ်ခုနလိုအပြစ်မဲ့ရတားအမျိုးသမီးကလေးတွေကိုထိခိုက်တော့တိုက်ခိုက်မှုတွေနောက်ပုံမူပြီးတော့ဆိုးဝါးတော့နီးလန်းနဲ့တိုက်ခိုက်တဲ့ဟာတွေအားလုံးကိုကျွန်တော်ရှုံချပါတယ်။အဲ့တော့အဲ့ဒီနေရာမှာကျွန်တော်တို့အနေနဲ့ဒီတရားဥပဒေစိုးမိုးရေးနဲ့ဒေသခံရှိတဲ့ပြည်သူတွေရဲ့လုံခြုံရေးကိုကာကွယ်ပေးဖို့ကတော့တာဝန်ရှိပါတယ်။ဒါပေမဲ့တာဝန်ရှိတယ်ဆိုပေမဲ့အကြမ်းဖက်မှုကိုတိုက်ခိုက်တဲ့အခါမှာပုံမူဆိုးဝါးတော့အကြမ်းဖက်မှုနီးနဲ့လှုပ်ဆောင်လို့မရပါဘူး။အထူးသဖြင့်အပြစ်မဲ့အမျိုးသမီးနဲ့ကလေးတွေကိုထိခိုက်နိုင်တဲ့နီးလန်းတွေအကြမ်းအားတွေကိုပြစ်မှတ်ထားပြီးလှုပ်ဆောင်မရရှာမှုလိုအပ်ပါတယ်။ဒီထက်ပုံမူပြီးတော့ဆိုးဝါးနိုင်တဲ့ပုံစံမျိုးနဲ့အကြမ်းဖက်ခြင်းကိုအကြမ်းဖက်ခြင်းပုံစံမျိုးနဲ့နှိမ်နှင်းပြီးတော့အပြစ်မဲ့လူတွေကိုကျွန်တော်မထိခိုက်အောင်တော့တာဝန်ရှိတဲ့သူတွေလှုပ်ဆောင်ပေးဖို့အထူးလိုအပ်ပါတယ
်။အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ဒေသတွေမတိမငြိမ်ဖြစ်လာပြီးတရားဥပဒေစိုးမိုးမှုအားနည်းလာပြီးဆိုရင်ထိခိုက်နစ်နာရတဲ့ဒေသတွေမှာရှိတဲ့ပြည်သူတိုင်းကိုအညီအမျှအကာအကွယ်ပေးစေချင်ပါတယ်လို့လည်းဦးအောင်မျိုးမင်းကအကြံပြုပါတယ်
။ပြဿနာဖြစ်လာပြီးအကြမ်းဖက်မှုတွေဖြစ်လာရင်ဘယ်နှစ်ဖက်ကအပြစ်မဲ့တဲ့အကျက်သားတွေအားလုံးကိုဒဏ်တူညတာကာကွယ်ပေးရမှာဖြစ်ပါတယ်။ဒါကတော့တခြားအုပ်စုဖြစ်လို့ဆိုတဲ့အရာမျိုးကလူခွင့်ရရပေါ့လူသားချင်းစာနာမှုရပေါ့ကျွန်တော်ဘယ်လိုမှကိုက်ညီမှုမရှိပါဘူး။ဒါပေမဲ့တစ်ဖက်မှာလည်းဒုက္ခရောက်နေတဲ့သူတွေကိုဘယ်ဘက်မှမယွေးပဲနဲ့အကျက်သားဖြစ်မြင်ပြီးအမျိုးသမီးနဲ့ကလေးများရှုမြင်ပြီးတော့ဒဏ်တူလုံခြုံမှုရရှိအောင်ကာကွယ်မှုရရှိအောင်လှုပ်ဆောင်ပေးဖို့လိုအပ်ပါတယ်။ဒီအကျက်ဖက်မှုတွေဖြစ်ရင်လူတိုင်းလူတိုင်းကလူမျိုးမျိုးဘာသာမျိုးမျိုးကျွန်တော်တို့ဒီအသက်ရှင်ခွင့်နဲ့လုံခြုံခွင့်ကိုထိခိုက်တာဖြစ်တဲ့အတွက်လူသားတစ်ယောက်လိုပဲရှုမြင်ပေးစေချင်ပါတယ်
။2012ခုနှစ်ကလေးကစလို့ဘာသာရေးလူမျိုးရေးအသွင်ဆောင်တဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးအခုအချိန်ထိကိုနေပြည်တော်မှာလူအုပ်စုနဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်နေဆဲဖြစ်ပါတယ်။ဒီအချိန်ဤပေါ်မှာဒေသရေးလုံခြုံရေးအစီအမံတွေကိုစနစ်တကျဆောင်ရွက်တင်တယ်လို့လူမှုအချင်းချင်းကြားခိုင်မာတဲ့ယုံကြည်မှုတည်ဆောက်ဖို့လည်းလိုအပ်တယ်လို့ဦးအောင်မျိုးမင်းကပြောပါတယ်
။တစ်ဖက်မှာတရားဥပဒေကာကွယ်ဆောင်ရှောက်ရေးအတွက်လူငြိမ်းရေးကိုတည်ဆောက်တယ်လို့ယုံကြည်မှုလည်းတည်ဆောက်ဖို့လိုအပ်ပါတယ်။အခုကကျွန်တော်တို့မှာတွေးထုတ်လုံ့ဆော်မှုတွေဖြစ်တယ်။အဲ့လိုမဟုတ်ဘဲနဲ့လူသားတိုင်းကိုကူညီပါတယ်။လူသားတိုင်းကိုကာကွယ်ဆောင်ရှောက်ပါတယ်ဆိုရဲအရာမျိုးနဲ့တက်တည်ပြန်တူတိုင်းမှုလိုအပ်ပါတယ်။မယုံကြည်မှုတွေသတင်းစကားမှားယွင်းမှုတွေကိုကျွန်တော်တို့ကမှန်ကန်ပြီးသောသတင်းမျိုးတွေပဲပြန်လည်တုံ့ပြန်ပြီးတော့အလုံးကိုမခွဲခြားပဲကူညီပေးပါတယ်။ကာကွယ်ဆောင်ရှောက်ပါတယ်။လူသားတွေကိုလူသားလိုမြင်ပါတယ်ဆိုရဲပုံစံမျိုးနဲ့လှုပ်ဆောင်ပေးဖို့လိုအပ်ပါတယ
်။အကြမ်းဖက်မှုတွေကိုစတင်ကြောင်းလူခွင့်ရေးပညာပေးသူများကွန်ရက်ကလည်းဒီကနေ့ဩဂုတ်လ29ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။လူခွေတက်ကြွလှူရှားသူတွေအနေနဲ့အကြမ်းဖက်မှုမှန်သမျှဘယ်စင်နေရာမှာမိသည့်နေရာမှာမိသူကပဲကျူးလွန်ကျူးလွန်အပြင်းထန်ရှုံချကြောင်းပြောဆိုထားတဲ့ဒီထုတ်ပြန်ချက်ဟာမြန်မာနိုင်ငံတော်ဝန်တိုင်းရင်းဒေသတွေကလူခွေချိုးဖောက်မှုတွေနဲ့ပတ်သက်ပြီးကြီးရွာဖြစ်တဲ့အကြောင်းလူခွေပညာပေးသူများကွန်ရက်ကပဲခူးတိုင်းတာဝန်ခံကိုရဲလွင်ဦးကပြောပါတယ်။
ဒီကိစ္စကျွန်တော်တို့အကြမ်းဖက်မှုမှန်တာပဲအကြမ်းဖက်မှုဆိုကျွန်တော်တို့ရှောက်ချရတယ်ဆိုတဲ့အကြောင်းပေါ့နော်ဒုက္ခရေးဆိုတာကျွန်တော်အကြမ်းဖက်မှုမလို့လားဘူးကျွန်တော်ရေးအင်းနဲ့နေရမယ်တရားသားတွေကမျက်တာထားရမယ်ပေါ့နော်ဟိုဒုက္ခရေးကိုသုံးချရတဲ့ခါမှာလည်းတခြားသူရဲ့အခွင့်အရေးကိုလေးစားရမယ်ဆိုကျွန်တော်တို့ဒါဒုက္ခရေးမှာလည်းကျွန်တော်ရှိရပါတော့အဲဒါအကြမ်းဖက်မှုကကျွန်တော်လက်မခံဘူးဒုက္ခရေးကိုလေးစားတယ်လူမှုတိုင်းဝန်တစ်ခုဖြစ်ပေါ်လာတာကိုပြည်ပြပါတယ်ဆိုတဲ့ဆန္ဒနဲ့ထုတ်တာပါပဲ
လူခွေရေးဟာငြိမ်းချမ်းရေးအခြေခံဖြစ်တယ်လို့လူခွေရေးကိုအကြမ်းဖက်နှီးနဲ့တိုက်တိဆောက်လို့မရပါဆိုပြီးတော့လည်းကြေညာချက်ထဲပြောဆိုထားတာပါအကြမ်းဖက်တိုက်ခတ်မှုတွေကြောင့်အပြစ်မဲ့ကလေး
ကျောင်းငယ်တွေမြို့သမီးတွေပေါ်ပေးရနေကြရောက်ပြီးလူခွေချိုးဖောက်မှုဖြစ်လာပြီးလူသားဖြစ်တဲ့မှုနဲ့လုံခြုံမှုပေါ်မှာအကာအကွယ်မဲ့လာပြီးဆိုရင်အကာအကွယ်မဲ့လာတဲ့အပေါ်သက်ဆိုင်ရာတာဝန်ရှိတဲ့သူတွေအနေနဲ့အကာအကွယ်ပေးဖို့ကိုလူခွေလှူရှားသူတွေကတောင်းဆိုလိုက်ကြတာဖြစ်ပါတယ်ရှင်။မဆုမတင်ပြပေးခဲ့တာဖြစ်ပါတယ်။အခုတော့ကချင်ပြည်နယ်ဘက်ကအခြေအနေကိုတလဲကြည့်ကြရအောင် ပါဒီရေကာတာစီမံကိန်းအကောင့်တွေဖော်မယ်ဆိုရင်ဒေသခံတိုင်းရင်းသားတွေနေရာကနေရွှေ့ပြောင်းရမှာဖြစ်ပြီးဌာနေတိုင်းရင်းသားတွေရဲ့ရိုးရာအမွေနဲ့လက္ခဏာတွေဆုံရှုံသွားမယ်လို့ကွန်ရက်အဖွဲ့တာဝန်ရှိသူတွေကပြောပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
ကချင်ပြည်နယ်မြစ်စုံအဆက်ဘက်ငော့ချန်ကမြစ်ရေကာတာစီမံကိန်းကိုပြန်လည်စတင်နိုင်ဖို့အတွက်တရုတ်နိုင်ငံ PP ဆိုင်ရာစွန့်ရင်ပူပေါင်းဆောင်ရွက်ရေးနဲ့ဖွံ့ဖြိုးရေးကော်ပိုရေးရှင်း WENG နဲ့မြန်မာစိုးရအဖွဲ့တို့ကလည်းဒေတာတွေလေ့လာဆန္ဒချက်တွေကိုလာရောက်ရှင်းပြတဲ့အပေါ်မှာဒေတာခံတွေလက်မခံဘူးလို့ဒေတာခံကိုစောင်းလွန်းကပြောပါတယ
်။ဆိုတော့ဒီကမှတော့ဒီလင်းစာချင်းမင်းပေါ်လာလို့တော့ပေါ့အဲ့သူတို့ကုမ္ပဏီကလည်းကောက်ပြီးတင်ထားတဲ့ SI တို့လည်းဟောမဟုတ်ဘူးမမှန်မကန်တာတင်ထားတဲ့အတဲကြောင့်မကျွန်တော်တို့ဒါကိုလည်းသိစီပေါ့လူသူစီတန်းနဲ့ကျွန်တော်တို့ကောက်တော့ဖို့တော့ရှိပါတယ်ခင်ဗျ
။ငေါ့ချန်ကမြစ်မှာရေကြရာ၄ခုတည်ဆောက်မဲ့ရေကြရာစီမံကိန်းကိုဒေတာခံတွေကန့်ကွက်မှုကြောင့်ရပ်ဆိုင်းရကလည်းအခုတစ်ဖန်လေ့လာဆန်းစစ်မှုတွေပြုလုပ်လာပါငော့ချန်ကမြစ်မှာရေကြရာ၄ခုတည်ဆောက်မဲ့စီမံကိန်းကိုဒေသခံတွေကန့်ကွက်မှုကြောင့်ရပ်ဆိုင်းရာကလည်းအခုတည်းကလိမ့်လာဆန်းတမှုတွေပြုလုပ်လာတာပါပြီးခဲ့တဲ့ဆွန်လမှာလည်းဒေသခံအာဏာပိုင်တွေနဲ့ကုမ္ပဏီဝန်ထမ်းတွေကလည်းရေကြရာတည်ဆောက်ရေးနဲ့ပတ်သက်ပြီးလူစုရှင်းလင်းပွဲလှုပ်ဆောင်ခဲ့ပေမဲ့ဒေသခံတွေလက်မခံတဲ့အပေါ်မှာမြို့နယ်အာဏာပိုင်တွေကလည်းကန့်ကွက်သူတွေရဲ့နောက်ကျောင်းရာဇဝင်နဲ့ကန့်ကွက်ရတဲ့အကြောင်းရင်းကိုစီစစ်ခဲ့တယ်လို့ကချင်ဖွံ့ဖြိုးရေးကွန်ရက်အဖွဲ့ကကိုစောမိုင်ကအခုလိုပြောပါတယ်
ကိုကျတဲ့လက်ထက်မှာဆောက်လာပိုင်းဆိုတော့မြို့နယ်အုပ်ချုပ်ရေးမှူးချုပ်ကလူတွေရောဒီကုမ္ပဏီကမန်နေဂျာတွေရောအင်ဂျင်နီယာတွေရောတို့လာရင်မှဒါရှင်းလင်းပွဲလာလုပ်ပါတယ်အရင်ကလိုပဲတို့ကနေရာကြောင်းရှိရမယ်ဘာညာဆိုရင်အဲ့ဒေတာကလူတွေကမတက်ပါဘူးမပြေးနေတော့ဘူးအခုကဘုဖြစ်လာတော့ခါပြန်ရက်ဆိုင်နေရမှာနော်ရက်ဆိုင်နေရတော့ဒီနပတ်လောက်အစားမှာပေါ့စကွေရွေးနေအုပ်ချုပ်ရေးမှူးချုပ်ကစားတောင်းပြန်ရောက်ရှိခဲ့တယ်အဲ့ဒါထဲမှာဒီကတော့ဖတ်ဖတ်ချူရရဲ့ကိုရင်းရာဆိုရင်နောက်တောင်းနေပေါ့တို့ရေးခိုင်းပါတယ်ပါတော့ကန့်ကွက်နေဆိုရဟာအဲ့ဒါရေးခိုင်းပါလေအဲ့ဒါဒီကိစ္စတွေကမဖြစ်တင်ပါဘူးလို့
ငေါ့ချန်ကမြစ်ရေကြရာစီမံကိန်းကိုလှုပ်ဆောင်ဖို့အတွက်လိမ့်လက်ဆန်းတမှုအစ်စ်၅ကျင်းပြုလုပ်ခဲ့ပြီးဒီရေကြရာကနေလက်စစ်စွမ်းအား1055မီကဝါထုတ်ယူသွားဖို့အစိုးရနဲ့ကုမ္ပဏီတို့ကနေတဖန်ပြန်လည်ဆောင်ရွက်လာတာလည်းဖြစ်ပါတယ်တကယ်လို့ဒီရေကြရာစီမံကိန်းအကောင့်တွေပေါ်လာမယ်ဆိုရင်ငေါ့ချန်ကလွင်ပြင်ကကြီးပွေနဲ့စော်လော့မြို့နယ်အတွင်းကြီးရွာ18ရွာကငေါ့ချန်လက်ချိတ်လော်ဝော်နဲ့လီစုသာနေတိုင်းရင်းသားစုစုပေါင်း 4,500 ကျော်ဟာအိုးအိမ်ရွှေ့ပြောင်းရမှာဖြစ်ပါတယ်။ဒါ့အပြင်သာနေတိုင်းရင်းသားတွေရဲ့ရိုးရာမှုနဲ့လက္ခဏာတွေဆုံရှုံသွားမယ်လို့အချိန်ဖွံ့ဖြိုးရေးကွန်ရက်ဖွဲ့ကကုစော်မိုင်ကလည်းခုလိုဆက်ပြောပါတယ
်။ဒီငေါ့ချန်ကဒေတာဟာဆိုရင်ဒီလက်ချိတ်လော်ဝော်လီစုကျင်းတိုင်းသားတွေကပေါ့အဲမျိုးစုတွေကလက်ပေါင်းထောင်ချီမှသူတို့ရဲ့ဆင့်တက်လာရနေရာအခုဖြစ်ပါတယ်။အဲဒီကကြီးရွာနာမည်ဆိုရင်လူလူမိထားတာမဟုတ်ပါဘူး။ရွာတိုင်းရွာနဲ့ကအရင်တည်ခဲ့တဲ့လူတွေရဲ့ family name အမျိုးသမိုင်းဝင်နေရပေါ့သူကဘွားတွေတကယ်ချင်းတက်လာရနေရဖြစ်ပါလေတောက်ရှိနေစဉ်အဲ့နေရာတွေကတောက်သွားမှာပေါ့
ကချင်ဖွံ့ဖြိုးရေးကွန်ရက်ဖွဲ့အနေနဲ့ကတော့ရေကာရာစီမံကိန်းအသစ်တွေစက်ပြီးမလုပ်ခင်မှာရှိပီတာစွိုင်းဆိုင်ရာစီမံကိန်းတွေကဒေသခံပြည်သူတွေဆိုတေချာတဲ့အကျိုးများရှိမရှိကိုပြန်လည်သုံးနာတင့်တယ်လို့ရှုမြင်ထားပါတယ်စာပြင်လက်ရှိဆိုးရွားတက်မတော်နဲ့တိုင်းဒလနဲ့ကံဖွဲ့တွေကြားပြိပခါဖြစ်ပွားနေတဲ့ကာလမှာဖွံ့ဖြိုးရေးစီမံကိန်းလှုပ်ခြင်းဟာပြိပခါကိုပုံမှုဖြစ်ပွားစေနိုင်တယ်လို့လည်းကချင်ဖွံ့ဖြိုးရေးကွန်ရက်ဖွဲ့ကလည်းထုတ်ပြန်ထားပါတယ်။အဆိုးရွားတဲ့နဲ့ဗဟုထိန်ချုပ်မဲ့စွိုင်းမဟာပြူဟာစားပြည်နယ်တစ်ခုချင်းလိုက်လိုအပ်တဲ့လက်စစ်သားအားလိုအပ်ချက်တွေကိုအစားဆိုးပေးဖို့ကိုလည်းဒီကနေ့မှထုတ်ပြန်တဲ့ကြေညာချက်ကလည်းကချင်ဖွံ့ဖြိုးရေးကွန်ရက်ဖွဲ့ကလည်းတိုက်တွန်းထားပါတယ်။2020ခုနှစ်ဇူလိုင်လအစောပိုင်းမှာမြန်မာလက်စစ်စွမ်းဝင်ကြီးဌာနနဲ့ WBIC ကနိုင်ငံတကာလက်စစ်ကော်ပိုရေးရှင်းနဲ့ဖွံ့ဖြိုးရေးဆိုင်ရာကုမ္ပဏီလီမိတက်နဲ့နိုင်ငံတကာစီးပွားရေးလုပ်ငန်းရှင်အဖွဲ့တို့ကနေငော့ချန်ခရေရလက်စစ်စီမံကိန်းဖွံ့ဖြိုးတိုးတက်ရေးအတွက်သဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ်။ပြည်ဆောင်ရေကြရာစီမံကိန်းဖြင့်မေခမလိခနဲ့ငော့ချန်ခမြစ်ပေါ်မှာစုစုပေါင်းရေကြရာ10ခုတည်ဆောက်သွားဖို့ရခိုင်စစ်ဆိုးရလက်သက်ကသဘောတူညီထားပြီးဥသိမ်းစိန်ဆိုးရလက်ထက်မှာဆိုင်ငံ့ထားရကနေအခု NLD ဆိုးရလက်ထက်မှာအရာဝတီမြစ်စုံတီကတုံးသားရေးကော်မရှင်ဖွဲ့ကလည်းရောက်ရှိလာပြီးနောက်ပိုင်းဒေသခံတွေစိုးရိမ်စိတ်တွေဖြစ်ပွားလာခဲ့တာပါလက်ရှိ NLD ဆိုးရတဲ့တက်လာပြီးနောက်မှာတော့သရုတ်နိုင်ငံဘက်ကစီမံကိန်းကိုပြန်လည်စတင်လို့ကြောင်းဆွေးနွေးပြောဆိုတာတွေလည်းရှိခဲ့ပါတယ်ခင်ဗျာ
နိုင်ကွန်အိမ်တည်င်းပေးပို့ခဲ့တာဖြစ်ပါတယ်အခုအင်ကညတရရလေးလိုင်းဆွနေကန်ကိုတော့မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနာယူရဲ့အစီအစဉ်မှာစောင့်မျှော်နားဆင်နိုင်ကြပါရဲ့ရှင်
VOA မြန်မာ
မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြမစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအင်္ဂါနေ့ည9နာရီကနေ10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9နာရီခွဲမှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ရွေးအစီအစဉ်မှာဓာတ်ရိုက်လေလိုင်းဆွေးနွေးခန်းကိုနားဆင်ကြရပါမှာ။ဒီမတိုင်ခင်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုအရင်ဆုံးနားဆင်ရပါမယ်။ဦးသိန်းထိုက်ဦးတင်ပြပေးပါမယ်ရှင်။
အမေရိကန်ပြည်ထောင်စုတွင်တရားမဝင်ရောက်သူတွေကိုပြစ်မှတ်ထားပြီးတင်းတင်းကြပ်ကြပ်ဂိုင်တွေခဲ့တဲ့အရီဇိုနာပြည်နယ်ရဲ့ရာရှိအောင်ဂျိုးအပိုင်ရိုကိုသမ္မတဒေါ်နယ်ထရန့်ကပြည်ထောင်ကလူငင်းခွင့်ပေးလိုက်ပါတယ်။ဒီလိုပြည်ထောင်ရှော့ပေါ်လိုက်တဲ့အတွက်သမ္မတရဲ့ Republican Party အတွင်းမှာတောင်းဝေဖန်မှုတွေရှိနေပါတယ်
။ Was Sheriff Joe convicted for doing his
job? ရာရှိဂျိုးဟာသူထမ်းဆောင်ခဲ့တဲ့တာဝန်အတွက်ပြည်ထောင်ချခံခဲ့ရတာလားဆိုပြီးသမ္မတထရန့်ကအင်္ဂါနေ့ကအရီဇိုနာပြည်နယ်လူထုနဲ့တွေ့ဆုံပွဲမှာမိကုံထုတ်ခဲ့တာပါပြည်ထောင်ကနေလူငင်းခွင့်ပေးခြင်းပေးတော့မယ်ဆိုတဲ့သဘောမျိုးကိုသမ္မတထရန့်အကြိမ်အမြပြောကြားခဲ့တာပါ
I'll make a prediction I think he's going to be just fine
ကျွန်တော်ကြိုပြီးတော့ဟောကိန်းထိုးလိုက်မယ်သူအဆင်ပြေသွားမယ်လို့ထင်ပါတယ် Okay ပါလို့လည်းသမ္မတထရန့်ကပြောဆိုတော့ပါတယ်ဂျိုးအပိုင်ရိုဟာတရားရုံးရဲ့အမိန့်ကိုမနာခံမှုနဲ့သူ့ကိုပြီးခဲ့တဲ့လကပြည်ထောင်ချမှတ်ခံထားရတာပါသူကတရားမဝင်ဝင်ရောက်သူတွေကိုလူဝင်မှုကြီးကြပ်ရေးအရာတင်းတင်းကြပ်ကြပ်ဂိုင်တွေကိုအမြဲလူလားသူပါတရားမဝင်ရလာသူတွေကိုပြစ်မှတ်ထားပြီးကင်းလဲဖမ်းဆီးနေတာတွေကိုရက်တက်မှုတရားရုံးကမိန့်ထုတ်ထားတာကိုမနာခံခဲ့တာကြောင့်ဘ ਹੁ အစိုးရရှိနေကအပြစ်ရှိတယ်ဆိုပြီးပြစ်ဒဏ်စီရင်ခဲ့တာပါလူမှုကြီးကြပ်ရေးတင်းတင်းကြပ်ကြပ်ချုပ်ကိန်းတာကိုဆန့်ကျင်လှုပ်ရှားနေသူတွေကတော့အခုလိုဂျိုးအပိုင်ရိုကိုပြစ်ဒဏ်ကလူငင်းခွင့်ပေးလိုက်တဲ့အပေါ်မှာကန့်ကွက်နေကြပါတယ်လှုပ်ရှားသူတယောက်ဖြစ်တဲ့လင်ဒက်ဂူစမန်ကအခုလိုပြောပါတယ
် By pardoning Arpaio
အပယ်ရိုကိုပြစ်ဒဏ်ကလွတ်ပေးလိုက်တာကထရမ့်ကိုရိုင်းလူမျိုးရေးခွဲခြားတဲ့သူတွေဘက်ကအတူတူရက်နေတယ်ဆိုတာပြလိုက်တာပါလူမျိုးကြီးစိုးရေးဝါဒီတွေနဲ့သူအတူတူရက်တည်လိုက်တာပါနိုင်ငံသားအခွင့်အရေးချိုးဖောက်တာတွေကိုသူကသဘောတူကြောင်ပြလိုက်တာပ
ါ Republican Party အတွင်းထင်ရှားတဲ့အဖွဲ့ဝင်တချို့ကလည်းသမ္မတရဲ့ဆုံးဖြတ်ချက်အပေါ်မှာသဘောမတူတဲ့အကြောင်းပြောဆိုကြပါတယ်အလို့တော်သဘာဝတိဘော်ရယန်ရဲ့ပြောရေးဆိုခွင့်ရှိသူကရဲရရှိတယောက်အနေနဲ့အမေရိကန်ပြည်ထောင်စုအတွင်းကလူတိုင်းရဲ့အခွင့်အရေးကိုလေးစားဖို့တာဝန်ရှိတာကြောင့်သမ္မတရဲ့ဆုံးဖြတ်ချက်ကိုသဘောမတူဘူးဆိုပြီးပြောဆိုထားပါတယ်။အရီဇိုနာပြည်နယ်ထဲလွတ်တော်အမတ်ဂျွန်မက်ကင်းကလည်းဒီလိုပြည်ထောင်ကရှော်ပေးလိုက်တာကဥပဒေပေါ်လေးစားရေးဆိုပြီးသမ္မတပြောနေတာတွေကိုသူကိုယ်တိုင်မသိကြိုးကြံပြုနေတယ်လို့ဖြစ်နေတယ်ဆိုပြီးဝေဖန်ပါတယ်။ဒါပေမဲ့လည်းအမိမေလုံကျော်ရေးဆိုင်ရာအင်ဂျီတော်ဂျန်ပေးတွန်ဘော့ဆက်တလူအစိုးရအရာရှိတွေကတော့မကောင်းမြင်တာတွေလွန်ကဲလွန်းနေတယ်ဆိုပြီး ABC ရုပ်သံကနေအခုလိုပြန်ခြေပါပါတယ်
Just about every modern president ends up with some kind of
pardon. ဒီနေ့ကတမရတိုင်းလူငင်းချမ်းသာဝင်ပေးတဲ့အခါအငင်းပွားစရာတွေကတော့ရှိနေတတ်တာပါ။ဒါပေမဲ့တမရကဒီကိစ္စမှာတော်တော်လေးကိုရှင်းရှင်းလင်းလင်းပြောထားတာပါ။ဒီကိစ္စကြောင့်တရားဥပဒေကိုအလေးမထားဘူးဆိုပြီးတမရအပေါ်ဝေဖန်တာမျိုးကတော့ကျွန်တော်အနေနဲ့တရားတယ်လို့မမြင်ပါဘူး
။အပိုင်ရိုကတမရရဲ့မဲဆွယ်စည်းရုံးမှုတွေကိုစောပိုင်းကလေးကထောက်ခံခဲ့သူပါ။တရားမဝင်ဝင်ရောက်လာသူတွေကိုလူဝင်မှုကြီးကြပ်ရေးအရာတင်းတင်းကြပ်ကြပ်ဂိုင်တွေဖို့ကိုလည်းအပိုင်ရိုထရန်ရောနေရာစလုံးကပြောဆိုနေခဲ့တာပါ။သမ္မတရဲ့ယူရိုကတော့အသက်85နှစ်ရှိပြီဖြစ်တဲ့ဂျိုးအပယ်ရိုဟာတိုင်းပြည်အတွက်ဝန်ထမ်းတဲ့နှစ်ပေါင်း50ကျော်တာဝန်ထမ်းခဲ့သူဖြစ်တဲ့အတွက်သမ္မတရဲ့အမိန့်အရလူငင်းခွင့်ကိုထပ်ထိုက်တန်တန်ရသင့်နေသူဆိုပြီးကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
ဥသိမ်းထိုက်ဦးတင်ပြခဲ့တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ကြရတာပါအခုတော့သောရရှင်တွေစောင့်မျှော်နေတဲ့ဓာတ်ရိုက်လေလိုင်းဆွေးနွေးခန်းကိုစီစဉ်တင်ဆက်သူကိုသားညို့ဦးနဲ့ထုတ်လုပ်သူမဆုမွန်တို့တင်ဆက်ပေးသွားမှာပါရှင်
မင်္ဂလာပါခင်ဗျာစနီအင်္ဂါနေ့ညပိုင်းတရားလီလိုက်စီစဉ်အားနေပြီးတော့ကျူးစွပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီလက်ရှိဒီပြိပခါရီပြင်းထန်ဖြစ်နေတဲ့ရခိုင်ပြည်နယ်ရဲ့လုံခြုံရေးအခြေအနေကိစ္စပါကျွန်တော်ရခိုင်ပြည်နယ်မှာဩဂတ်လ25ရက်နေ့မနေ့လင်အကြီးလုံးကဒီလုံခြုံရေးစခန်းပေါင်း30ကိုတပြိုင်တည်းထဲဒီတိုက်ခိုက်မှုတွေခံရရပါတယ်အဲ့တော့ဒီအခြေအနေကိုကြည့်ပြီးတော့ကျွန်တော်ဒီလုံခြုံရေးအခြေအနေဟာဘလို့ကြောင့်မလို့ဒီလောက်ထိညံ့ဆဆတိုက်ခံရတာလဲနောက်လက်ရှိလုံခြုံရေးအခြေအနေနဲ့ပတ်သက်ပြီးတော့လုံခြုံရေးဆိုတဲ့နေရာမှာနှစ်ဖက်လူမှုအတိုင်းဝိုင်းအားလုံးအတွက်ဖြစ်ပါတယ်ဒီလုံခြုံရေးအခြေအနေနဲ့ပတ်သက်ပြီးတော့အခြေအနေဘလို့ရှိလဲဘလို့များဆောင်နေကြတယ်လဲဆိုတာကိုသုံးသပ်မှာပါကျွန်တော်တို့ခက်တာကအာနာပိုင်ကြီးဘက်ကနေပြီးတော့အခုချိန်မှာပြောဖို့စုဖို့မရပါဘူးဒါကြောင့်မလို့ပင်နိုင်ဆွေးနွေးပေးဖို့အတွက်ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ဦးစီသူအောင်မြင့်ဖြစ်ပါတယ်သတင်းတောက်တူပါသတင်းမီဒီယာတမတူအေဒါတူပါတို့ရောလက်ရှိရခိုင်ချင်းနဲ့ပတ်သက်ပြီးတော့သုံးသပ်ရည်သားနေသူလည်းဖြစ်ပါတယ်။နောက်တူကတော့ ENP ရခိုင်မျိုးသားပါတီကဖြစ်ပါတယ်ဦးထွန်းအောင်ကျော်ပါ။နှစ်ဦးစလုံးလေလိုင်းပေါ်ကိုရောက်ရှိနေပါပြီခင်ဗျာ။ကျွန်တော်ဦးထွန်းအောင်ကျော်ကိုအရင်ဆုံးမေးချင်ပါတယ်ခင်ဗျာ။ဦးထွန်းအောင်ကျော်ကြားရပါလားခင်ဗျာ
။ဟုတ်ကဲ့ကြားပါတယ်ခင်ဗျာ
။ဦးထွန်းအောင်ကျော်ဟုတ်ကဲ့ခုနကကျွန်တော်ပြောသလိုပါပဲဒီ August 25ရက်နေ့မနေ့လင်အားကြီးပိုင်းကစခန်းပေါင်းအားလုံးလူမျိုးစခန်းပေါင်း30ပေါ့နော်။အဲ့ညီပါလောက်ကိုတကြိုင်နဲ့တကြိမ်နဲ့အတိုက်ခံရတယ်တကယ်တမ်းပြောမယ်ဆိုရင်အနီးနားမှာလည်းတမရီရှိနေတယ်နောက်တစ်ခုကလုံခြုံရေးတွေကလည်း alert ပေါ့နော်ဒီရခိုင်ဒေသမှာပြိပခါတွေဖြစ်တဲ့အနေထားကခဏခဏဖြစ်နေတော့ဒီလောက်ထိအလစ်အငိုက်တိုက်ခံရတာလုံခြုံရေးစီးပေါက်သွားတာဘာကြောင့်လို့ထင်ပါလဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ရခိုင်ပြည်နယ်ကတခြားတိုင်းနဲ့ပြည်နယ်ဒီနဲ့မတူကွက်ကြမှုကြီးအများကြီးရှိပါတယ်အထူးသဖြင့်ကျွန်တော်တို့နယ်သက်ဒီဘတ်ဖြစ်တယ်ဆိုတော့တခုကတိထားအောင်ပါလားအရင်ကကျွန်တော်တို့မှာနေဆက်ဒီကကိုကေးဘောနော်နာဆကားတူရောအုပ်ချုပ်ခဲ့တာရှိပါလေအများကတက်မလို့တက်ဖွဲ့ဒီနေဆက်ဒီကမမထားပါဘူးနောက်တစ်ခုကဒုတိယအချက်ကအဲ့ဒီနေဆက်ဒီကမှာဒီထိုင်ကြတဲ့ဟိုပြည်လူလူမျိုးတွေပေါ့အဲ့ဒီမှာ90ရာခိုင်နှုန်းကျော်ကျော်ကပြည်လူလူမျိုးတွေဖြစ်တဲ့အပြင်တစ်ဖက်နေဆက်ဒီကနဲ့ဝင်ပေါက်ထွက်ပေါက်ဒီကျွန်တော်တို့ရခိုင်ပြည်နယ်ရဲ့ပထဝီဝင်အနေကြအိန္ဒိယနေဗယ်နယ်လည်းမတူဘူးတခြားဒီကဒီနယ်လည်းမတူဘူးဘာဖြစ်လို့ဆိုတော့လက်နက်မှာကျွန်တော်မင်္ဂလာတီးတောင်တန်းနေမြေကြီးတောင်တန်းဒီကဆင်းသက်လာတဲ့ဒီတောင်ကြီးရေနဲ့ချောင်းလေးရောင်းနေအင်မတန်များပါလေအဲ့ဒါတော့တစ်ဖက်ဒီကနေဇက်ကအခုလူအင်မတန်များတယ်ကျွန်တော်တို့အခုပိတ်ထားရင်လည်းဟိုဒီနေ့တန်းချီကြီးတွေကားတော့ပိတ်ပြီမဲ့အဲ့ချောင်းလေးချောင်းပေါက်တွေကဘယ်လိုမှကားစီတားစီလို့မရဘူးအဲ့ဒါကြောင့်ဒေသအလူနဲ့တောက်ချုပ်ပြီးကျွန်တော်တို့ရခိုင်ပြည်နယ်မှာနေမီတူရှက်ဖို့အတွက်နေမီခွဲခြားဖို့အတွက်တောက်ချုပ်ကျူးလာတဲ့ဒီလူမျိုးတွေဒီလူတွေဒီလူတွေရဲ့စိတ်ထဲမှာအမြဲတမ်းသူဟာဒီဇိုင်းမတ်မတ်အချီအခုပါတဲ့အခါဒီလိုပဲအုံမဲ့ခြင်းနဲ့အင်အားစုပြီးတော့တိုက်ခိုက်မယ်ဖက်ထုတ်မယ်ဆိုတာကိုကျွန်တော်တို့ရခိုင်လူမျိုးတွေကအမြဲတမ်းသိနေတယ်အဲ့ဒါကြောင့်လည်းဆက်ဆိုင်ရတမလို့ဒီတပ်ဖွဲ့လူကျွန်တော်အမြဲပြောတယ်ဒါပေမဲ့ကျွန်တော်တို့ဒီဘက်မှာကအာဏာကျွန်တော်တို့လက်ထက်မှာမရှိဘူးအာဏာရှိတဲ့လူတွေကလည်းဒီသခံဒီနဲ့ရောလို့ချက်တင်ပေါ့ဟိုဒီလိုအတူတူကတော်တော်ကိုရင်းနှီးပြီးပူပူကတ်ကတ်ကြည့်ကြတယ်နောက်အကြပ်ချင်းမှာဆိုရင်လည်းဒီစီးပွားဖက်အနေနဲ့ပေါ့နော်တူရတူစလေကြီးရခဲ့တယ်အဲ့ဒီဒေါ်လာဒီနဲ့ညီသူရဲ့စီးပွားလုပ်ဖက်ဒီအဲ့ဒီလိုငွေနောက်ကိုလိုက်တဲ့အစီအစဉ်ဖြစ်လာတဲ့အခါကျွန်တော်တို့ဒီကမှာတရားဥပဒေစိုးမိုးရင်းနဲ့ဒီလုံခြုံရေးကဏ္ဍတွေကိုဥစားပင်မှုတွေညှော်လဲလာပြီးတော့သူတို့ရဲ့အားတွေတဖြည်းဖြည်းတည်ဆောက်လာတာကိုကျွန်တော်တို့တာဝန်ရှိတဲ့လူတို့တပ်ဖွဲ့တွေကအထင်သေးသွားတဲ့ဒေသတွေပါတယ်။နောက်တစ်ခုကလည်းထောင်လိုင်းရဲ့အဖွဲ့အစည်းတွေပြူလဲသွားတဲ့ဒေသမှာလက်ကျင့်ပြီးသားလူတွေနဲ့အမှုဆက်ကလည်းလူတွေရဲ့ကွာမှုအပိုင်းပေါ့။ကျွန်တော်တို့ကတော့အရက်သားမှုလို့ဒါတော့ဖြေရှားကျွန်တော်တို့မသိဘူး။ဒါပေမဲ့ဒီလိုထောင်လိုင်းရဲ့ပဒင်းဟိုမရတာထောင်လိုင်းအပိုင်းကဖြစ်ဖြစ်ဒီလုတ်တိုင်နိုင်မှုအားနည်းတဲ့အချက်ကြီးတစ်ဖက်လူကြီးရဲ့တည်မရတဲ့အထက်အချက်အနေနဲ့အားမဲ့ခြင်းနဲ့နောက်တစ်ခုကဒီအထင်သေးတာပေါ့ဒီလုံခြုံရေးတည်မရှိတာတပ်ဖွဲ့ကြီးစီးကမ်းပြင်မှာဝင်ကြီးတော့တာကြည့်ပါအဲ့ဒီလူတွေကအဲ့ဒီတပ်ဌာနချုပ်တဲမှာဟိုအိတ်ခန်းတွေကအစလက်လက်တိုက်တာအစသူတို့ရဲ့အလုပ်ကတော့ဒီဝင်ခတ်သွားလာနိုင်တယ်အားလုံးကိုအသေးချာသိနေတယ်အဲ့ဒီလူတွေကပဲဝင်ပေါက်ဖက်ပေါက်တင်တယ်ဒီလိုအလွယ်တကူဝင်ပြီးတော့ဌာနချုပ်တခုကိုလက်လက်ကန်ဌာနချုပ်တခုကိုအလွယ်တကူဝင်စီးသွားနိုင်တယ်ဆိုတာ ကျွန်တော်တို့အဲ့ဒါတွေကိုကြည့်ချင်အောင်လုံခြုံရေးနဲ့အမျိုးသားရေးဟိုဒီပတိဘလောက်ရောနည်းနေလဲဆိုတာကျွန်တော်တို့မျက်ဝါချင်းနေနိုင်ပါလေ
ဒီဥတုံကျော်ဒီမတိုင်ခင်မှာဒီ ANP ကခေါင်းဆောင်ချုပ်ကတမရကောက်ွယ်ဦးစီးချုပ်နဲ့တွားပြီးတော့တွေ့ဆုံခဲ့တာရှိပါတယ်တွားတွေ့ဆုံပြီးတဲ့နောက်မှာပဲတမရဘက်ကနေပြီးတော့နောက်ထပ်စစ်ရင်အားတွေသူတို့ရခိုင်ဘက်ကိုလွှတ်လိုက်တဲ့ဆိုတဲ့ကျွန်တော်တို့ဟိုဒီသတင်းတွေပေါ့နော်ဓာတ်ပုံတွေရောပါတယ်ရောတက်လာတာမျိုးတွေကျွန်တော်တို့လူမှုကွန်ရက်တွေမှာလည်းတွေ့နေရတယ်ခင်ဗျာအဲ့တော့လွှတ်လိုက်တယ်လို့လည်းတမရဘက်ကနေပြီးတော့တင်တာရှိတယ်အဲ့တော့အတီအချင်းတွေကဒီလောက် alert ဖြစ်နေတဲ့အားနဲ့ဘယ်လိုဖြစ်လို့တမရဘက်ကကိုအဆင်သင့်မရှိဘူးလား
ဒီပိုင်းမှာကျွန်တော်တို့ကအဓိကကျွန်တော်အရင်ရှင်းကပ်ခဲ့တာကအစိုးရကိုအခုဒီကြီးကကျွန်တော်ရှင်းကပ်ခဲ့ပါလေ။တိုင်းမှာကျွန်တော်တို့တိုင်းရင်းသား၄ယောက်တော်တဲ့ကိုပြုနေဒီဝန်သာချဖို့သွားတယ်အကောင်မလောင်လေးချဖို့သွားတယ်ထင်းကုတ်ဖို့သွားတယ်အဲ့ဒီ၄ယောက်ကိုလည်းလိပြီးတော့၄ယောက်ကိုတက်လိုက်တယ်ကျန်တဲ့၄ယောက်ကအသက်လူကြီးပြေးလာတယ်တန်းတစ်ချက်နောက်တစ်ခုကဇေစီမင်းမအထက်နိုင်ရမှာပေါ်ပန်းနေဆိုတာခုထိသူကတော်လိုက်ဖို့သွားတယ်အဲ့ဒီမှာလည်းအခုဒီအလောင်းကဆာမရသေးဘူးအဲ့ဒီလိုဖြစ်တဲ့နောက်တစ်ခုကလည်းဒီမုံတော့နေမှာအုတ်ချင်းရဲ့ဘိုင်းကိုဖြုံလဲလာတယ်ကြီးရှိပါရဲ့ခင်ဗျအုတ်ချင်းရင်းမှုတွေကအင်းမှုတွေဆဲမှုတွေသူတို့ပြောစကားကိုနားမထောင်နဲ့သူတို့မျက်စိထဲမှာသူတို့ကပေါ်မတတ်တဲ့လူတွေအုတ်ချင်းရဲ့ဘိုင်းကျင်နဲ့တာဝန်ရှိတဲ့အစိုးရဝန်ထမ်းတွေနဲ့နှိစက်တဲ့လူတွေကိုရိတ်ရိတ်ဆက်ဆက်လဲပြီးတော့ပတ်တတ်နေရှိပါတယ်အိမ်ပေါ်ကနေဆွဲချပြီးပတ်တတ်နေရှိတယ်အဲ့ဒါကြောင့်ကျွန်တော်တို့ကဒီတော်စုအစ်မလည်းနှစ်ချိန်တည်းတင်ပါလေဆိုတော့တို့စေတော်ကတင်နေဒါပေမဲ့ရွှေဆိုင်ခံရတယ်ဘယ်ရှင်မှာပြောလာတယ်လည်းမသိဘူးအဲ့ဒါဥပရှင်ကထပ်ပြီးတော့ကျွန်တော်တို့ကညောပါတီကဥပရှင်ကတင်ပါလေခင်ဗျဒါပေမဲ့ဥပရှင်ဒီသားလေကျွန်တော်တို့မတင်ခွင့်မရဘူးခင်ဗျအဲ့ဒီလိုပဲကျွန်တော်တို့ရခိုင်ပြည်နယ်အစိုးရဒီပြည်နယ်လွတ်တော်မှာကျွန်တော်တို့ဒီမူတည်ကြောင့်ကဒီနေ့ငတ်တော့ကူကလေးဥထောင်းစင်းကလေးတင်ပါတယ်ခင်ဗျာကျွန်တော်ဒီကမှာအုပ်ချုပ်ရေးပိုင်းပြုလဲနေပြီကျွန်တော်ဒီကမှာလုံခြုံရေးကိုတင်ချဖို့လုံနေပါပြီလို့အမှန်တကယ်ရှိတဲ့လုံခြုံရေးအစီအမံလေးအစောတင်လို့ဖို့လုံနေပါပြီလို့ဆိုပြီးတော့အရေးကြီးအစိုးတင်ပါတယ်ခင်ဗျာဒါပြင်လည်းဒီကျွန်တော်တို့ဒီနေ့အစိုးရရဲ့ဝန်ကြီးဦးမင်းအောင်ကနေအားလုံးကိုကျွန်တော်တို့လုံလုံချုံချုံလုပ်ထားပါတယ်ဒီအာအကြည့်ကျွန်တော်တို့စီမံထားပါတယ်အဲ့ဒါကြောင့်ရခိုင်ပြည်နယ်မှာလုံးဝလူထုံရေးအနေနဲ့စိုးရိမ်ကြအခင်းမရှိပါဘူးဆိုပြီးတော့ဝန်ကြီးကနေအဲ့ဒီဆိုအာမခိုင်ချင်းရှိတဲ့အခါတိုက်တဲ့ဆိုင်နာမဲ့နောက်နှစ်ရက်သုံးရက်အကြာမှာအပြစ်မဲ့တဲ့ဒီဟို immigrant youth ဖြူချင်ရတဲ့ကျွန်တော်ပြည်သူရင်းပိုင်းဖြစ်တဲ့မျိုးတိုင်းမာတွေဒီလိုတောင်းတာမှာသွားပြီးတော့လုတ်တဲ့အခါရှိရောက်တော့အစူလိုက်အပြုံးကတက်ခါရခင်ဗျာဟိုပူနေပါလေမြင်ပါပါရရဆက်ဆက်ခုံထားထိတ်ထားပါကျွန်တော်တို့ရင်ဆိုးတော့အောင်ပဲရဲ့အိမ်မစင်းနိုင်လာတော့ကျွန်တော်တို့ကြင်ပွဲဝင်ရရတယ်နောက်တစ်ယောက်ကခုပြီးအလုံးတော့မရသေးဘူးအဲ့ဒီတော့ကျွန်တော်တို့ကကျွန်တော်တို့အချင်းချင်းပြောခဲ့ပြီးကျွန်တော်တို့ရဲ့ဖွေးသွားရင်ဒီအချင်းချင်းဖွေးရပြီးရက်ရွာဒီသူကဘူးပွားစေခဲ့နေလာတဲ့ရက်ရွာဒီကိုစုခွာပြီးတော့သူတို့ရင်ပွဲပဲနဲ့ပြေးနေရပြီအဲ့ဒီချိန်ကကျွန်တော်တို့ဒီလိုလူတော်အဆင်းအားကိုးလည်းမရဘူးအစိုးရကလည်းအားကိုးလို့မရတဲ့အခါကျွန်တော်တို့ရဲ့သူရင်းသားရင်းတွေအဖြစ်တွေလည်းဥက္ကဋ္ဌဘိုင်းမှာတောင်းတဆန်းဆောင်နေတဲ့ကျွန်တော်တို့လည်းလူမျိုးမတူဘူးလေအဲ့ဒီလူတွေရဲ့အဖြစ်တွေနောက်တစ်ခုကကျွန်တော်တို့နည်းနည်းအချင်းကြီးရင်းရင်မသွားဖို့အတွက်ကျွန်တော်တို့ကအချင်းရှိတော့ဘူးလို့ယူဆတဲ့အတွက်ကောက်ကြီးဦးစီးချုပ်ကိုကျွန်တော်တို့ကသူခွင့်တောင်းပြီးတော့ကျွန်တော်တို့ရခိုင်မျိုးသားပါတီကတောင်းဆောင်တင်တာအဲ့ဒီလိုအဖြစ်တွေကျွန်တော်တို့လည်းတရားဥပဒေစိုးမိုးရင်းနဲ့ဒီပိုင်ခဲ့နေမြေမဆုံးချုံဖို့အတွက်ကျွန်တော်တို့ကကိုယ်ယူရှင်နဲ့ပြည်သူတို့ကကျွန်တော်တို့ဒီလိုဆွေးနွေးအခုညတောင်းခံရခြင်းဖြစ်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ဥတော်ကျော်
ဒီချုပ်ကလည်းနောက်တစ်ရက်ကျတော့တက်ပြီးပို့ပါရခင်ဗျာ
ဟုတ်ကဲ့ဥတော်ကျော်ကျေးဇူးပါလေးလိုက်မှာခဏနေပြီးပါအောင်ကျွန်တော်ကိုစီစီအောင်မြို့ကိုမေးချင်ပါတယ်ခင်ဗျာကိုစီစီခုနကဥတော်ကျော်ပြောသွားတဲ့အထက်မှာအဲဒီလွှတ်တော်တွေမှာဒီလုံခြုံရေးကိစ္စနဲ့ပတ်သက်ရခိုင်လုံခြုံရေးကိစ္စနဲ့ပတ်သက်ပြီးတော့တင်ကြတယ်ချိန်ကြိုက်ပါပဲအဲ့ဒီချိန်ကာလမှာလွှတ်တော်မှာလည်းမကြလာဘူးတစ်ချိန်တည်းမှာပဲကူဖီယန်ဒီအစင်ကစားကလည်းထွက်ပေါ်လာတယ်နောက်တစ်ချိန်နဲ့တိုက်ခါရတယ်ဒါဒီအားလုံးဖြစ်ဒီအားလုံးကအဆက်ဆက်လို့ရှိနေလားဒိတ်ဟိုတိုက်ဆိုင်မှုလို့ပြောလို့ရမလားဘလို့အချိန်နေမြင်ပါလဲခင်ဗျအ
ဲပြဿနာကဟိုရေရိုးချင်းချင်းနေပါပဲဟို2012ခုနှစ်မှာရခိုင်ပြည်နယ်မှာဒါလူမျိုးရေးဘာသာရေးဆန်တဲ့အကြမ်းဖက်မှုတွေဖြစ်တယ်အဲ့တော့ဒါတွေကိုအစိုးရကနေပြီးတော့မှတပ်မတော်ကနေပြီးတော့မှကန့်တွေ့တယ်။ဒါအဲ့လိုကန့်တွေ့နေတဲ့အချိန်ဒီအောက်မှာပဲအစိုးရအပြောင်းလဲဖြစ်တယ်2016အဲ့ဒီမှာဖြစ်တယ်။ဖြစ်ပြီးတော့မှ2016အောက်တိုဘာ9ရက်နေ့မှာပဲအဲ့ဒီမှာအကြမ်းဖက်မှုပေါ့နော်။ဒါကဒါရခိုင်ကမိုင်းမှာဆိုရင်အတော်ဆိုးတဲ့ရဲစခန်းဌာနချုပ်3ခုကိုဒါအကြမ်းဖက်တိုက်ခိုက်မှုဖြစ်တယ်။အဲ့ဖြစ်တယ်ဆိုတော့ဒါကအရှိမဟိုဘာလဲဆောင်ရွက်ထားတဲ့လုပ်ငန်းဆောင်တာတွေပေါင်းမြင်မှုဆိုတဲ့ဟာကိုဒါပြတယ်နောက်တစ်ခုက အဲ့ဒီအော်တိုဘာ9ရက်နေ့အကြမ်းဖက်မှုဖြစ်ပြီးတဲ့ခါကျတော့တမတော်လည်းပါလာပြီးခုနကတော့အုပ်ချုပ်ရေးပိုင်းတွေကလည်းသူတို့ policy တွေနဲ့သူတို့ထေချာလုပ်တယ်လုပ်တဲ့ခါကျဒီလိုလုပ်နေရင်းနဲ့အခုလောလောဆယ်ပေါ့နော်ဒီအော်ဂိုလာ25ရက်နေ့မနေ့အစောပိုင်းမှာဒါရဲစခန်း3ခုကိုအကြမ်းဖက်တိုက်ခိုက်တာခံလိုက်ရတယ်ခံရတဲ့ခါကျတော့အဲ့ဒါပြောမယ်ဆိုရင်ပထမတစ်ခုပြောမယ်ဆိုရင်အဲ့ဒီရခိုင်ဒီမောင်တော်ဒေသမှာမောင်တော်ဒေသမှာအစိုးရနဲ့တပ်မတော်ကဒါနေမီလုံုံရေးအဲ့ဒီဒေသစီးပွားဖွံ့ဖြိုးတိုးတက်ရေးအစိုးရကိစ္စတွေမအောင်မမြင်ဖြစ်တယ်လို့ပြောလို့ရတယ်အဲ့ဒါကဟိုဘာလဲလွယ်လွယ်ကူပြောမယ်ဆိုရင်အဲ့လိုပြောလို့ရတာပေါ့နောက်ဒုတိယတစ်ခုကတော့ဘလို့လွယ်လွယ်မြင်နိုင်တယ်ဆိုတဲ့ခါကျတော့ဒီမောင်တော်ဒေသဆိုတဲ့ဥစ္စာကဗင်္ဂလီပေါ့နော်သူက90ခန့်လုံးလောက်ရှိတယ်ကျွန်တော်လူကြီးအကြမ်းပြင်းဆိုရင်ချစ်သိင်းပတ်ဝန်းကျင်မှာဆိုရင်10ခန့်လုံးတော့ပဲတိုင်းသားကြီးရွာတွေရှိတယ်အဲတိုင်းသားကြီးရွာတွေဆိုတာကလည်းအားလုံးဟိုအလဲကောင်းဒီမှာပေါ့နော်ဒီပတ်ပတ်လည်မှာဆိုရင်ဒါဗင်္ဂလီမွတ်စလင်တွေဒါသူကဝန်းရံထားတဲ့အနေအထားတွေရှိတယ်အဲပြီးတော့မှနောက်အဲ့ဒီမှာသွားပြီးတော့မှနေရာချထားတဲ့ရခိုင်တိုင်းသားတွေတခြားတိုင်းသားတွေတိတ်ပြီးတော့နေကျင်ကြတာမဟုတ်ဘူးအင်းအားလည်းအရင်ချိနေတယ်အဲဒီလိုအခြေအနေမျိုးမှာကိုယ်တော့90ခန့်လုံးတော့ဗင်္ဂလီတွေနဲ့ပတ်သက်ရင်အဲ့တစ်ဖက်ကအစိုးရနဲ့တမတော်ဘက်ကစီယုံမှုရှိသလားမရှိဘူးလားတစ်ဖက်ကအကြမ်းဖက်သမားတွေကတော့စီယုံတယ်ဆိုတော့အခုလိုလိုပဲဖြစ်သွားတဲ့အခြေအနေကိုကြည့်ရင်တော့အကြမ်းဖက်သမားတွေကကောင်းကောင်းစီယုံပြီးတော့မှသူတို့ကလည်းစီယုံပြီးတော့မှဒီလိုတိုက်ခိုက်မှုတွေပါလေလုပ်သွားနိုင်တယ်ဆိုတာပေါ်လွင်တယ်အဲ့တော့ခြုံပြောရရင်တော့ဒါဒီခိုက်ပြည်နယ်နဲ့ပတ်သက်တဲ့အစိုးရဟိုအခြေအနေစပြောရင်လည်းရတာပဲအခုနောက်ပိုင်းပြောရင်လည်းရတယ်အစိုးရတမတော်သူ့ရဲ့တိုင်ပြေလှုပ်ဆောင်ပုံတွေ policy တွေအဲ့ချိန်ကမှုတွေမအောင်မမြင်ဖြစ်တယ်လို့ဒီလိုသိသက်လို့ရပါလား
ဟုတ်ကဲ့ခင်ဗျာဥထုံအောင်ကျော်ကိုကုစီတော်မြေကိုလီလိုင်းပေါ်ခဏနေပြပါအောင်ခင်ဗျာကျွန်တော်တို့တော့ရှင်နေလက်ပြပါမယ်ဒီညမှာကျွန်တော်တို့ဒီအဲ့ဘက်ကပဲမောင်တော်မြို့နယ်တက်ကမြို့တကြီးကြီးရွာပေါ့ဒီမွတ်စလင်ဒေသခံတူဖြစ်ပါတယ်အဲ့မှာကျွန်တော်တို့တရင်းနေအများစုကတော့ဒေသခံတော်များဒုက္ခသည်ဖြစ်ထွက်ပြေးကြပါတယ်ရခိုင်ဒုက္ခသည်တွေလည်းနှိစက်ရမျိုးတွေမှာတင်းရှောင်ရတယ်တစ်ဖက်ကမွတ်စလင်ဒုက္ခသည်ကလည်းတစ်ဖက်မှာတစ်ဖက်နိုင်ငံတွေကိုထွက်ပြေးတင်းရှောင်နေရတယ်ဆိုပြီးတော့ကျွန်တော်တို့တရင်းနေအများကြီးရပါတယ်ဒါကနိုင်ငံကသတင်းတွေမှာပေါ့အဲ့တော့ဒီအချိန်လေးမှာကျွန်တော်ခုနကဒီမြို့တကြီးကျွေးရောက်မှာရှိတဲ့ဒီမွတ်စလင်ဒုက္ခမွတ်စလင်တဦးကိုသူ့အချိန်လေးလေးမြင်ကြည့်ပါမယ်ဦးကိုလာထွန်းကြပါလားခင်ဗျဟုတ်ကဲ့ကုလာထွန်းကြပါလားကုလာထွန်းကြပါလားအာကုလာထွန်းကုလာထွန်းဖုန်းလိုင်းကခေါ်လို့မရဘူးခင်ဗျာကသူကတော့ကုလာထွန်းကြပါလားခုနကျွန်တော်အတန်းသက်ကြားလိုက်တယ်အာဟုတ်ကဲ့ကျွန်တော်ကုလာထွန်းကိုကျွန်တော်ခေါ်လို့မရပါဘူးနောက်ထပ်သွားရှင်းတူအလှည့်ပေးပါမယ်ကုစောလွင်ဦးစောလွင်ခင်ဗျာဦးစောလွင်ကတော့ရန်ပြည်မြို့နယ်ကပါဦးစောလွင်ဆွေးနွေးမေးမြန်းလို့ရပါတယ်ဒီတိတိပေါ့ဒီဆိုရင
်ဟယ
်ဟုတ်ကဲ့ဘာလို့လဲဟုတ်ကဲ့
ကျွန်တော်တို့ဒီရဟန်းကြီးနေမှာစစ်ပြတဲ့ပြိပခါကအိုးကျေဝစီမလက်ကူရှာဖို့တို့ရှင်းရှင်းနေပါလေခင်ဗျာ
ဟုတ်ကဲ့
ကျေဝမစီရင်ကလက်ကူကိုအများကြီးရှာထားဖို့ရောက်ပါတယ
်ဟုတ်ကဲ့ကျွန်တော်အတန်ကောင်းကောင်းမကြောက်ပါဘူးခင်ဗျာဒါကဦးစောလွင်လားဦးလာထွန်းလားလို့ဦးလာထွန်းလားကျွန်တော်တရားမသိပါဘူးကိုနိုင်ကြီးကိုကျွန်တော်ဖိတ်ခေါ်ချင်ပါတယ်ကိုနိုင်ကြီးကြားပါလားခင်ဗျာ
โอเคจ้า
ပါတယ်ခင်ဗျာအဲကုဏကြီးတို့တို့ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာအဲရခိုင်ဒေသအကြမ်းဖက်မှုနဲ့ပတ်သက်လို့လေသိကျင်လာလေးရှိလို့ပ
ါဟုတ်ကဲ့ပြောပါခင်ဗျာ
ဟုတ်အဲရခိုင်ဒေသအကြမ်းဖက်မှုနဲ့ပတ်သက်တဲ့ဟာ NGO ထောက်ပံ့ရေးပစ္စည်းတွေတည်နေတယ်လို့သတင်းကြားတယ်ဗျာတကယ်လို့က NGO ထောက်ပံ့ရေးပစ္စည်းတွေရှိရဆိုရင်တွေ့ရဆိုရင်ဥပဒေအရဘယ်လိုတရားစွဲလို့ရလဲဘယ်လိုပြစ်ဒဏ်တွေကိုချမှတ်ထားလို့ရလဲသိကျင်လို့ပါ
ဟုတ်ကဲ့ဒါနဲ့ပတ်သက်လို့တော့ကျွန်တော်ကိုစီစီအောင်မြင့်နဲ့ဖြည့်ပေးပါလားဘာဖြစ်လို့တော့နိုင်ငံတော်တိုင်ပင်ခံရုံးကနေပြီးတော့ပြောထားရရှိပါတယ်ခင်ဗျာဒီနိုင်ငံတကာဒီအကူအညီပေးရေးအဖွဲ့အစည်းတွေကတစုံတရာတွယ်ဝပြီးတော့တရက်ပုံစံမျိုးပေါ့နော်အကူအညီပေးတယ်ဆိုပြီးတော့သူတို့ဆွတ်ဆွဲထားရရှိပါတယ်ခင်ဗျာကိုစီစီအောင်မြင့်ဒါနဲ့ပတ်သက်လို့ဖြည့်ပေးပါလ
ားအဲအဲ့ဒါနဲ့ပတ်သက်ရင်ကျွန်တော်နှစ်ခုပြောပြမယ်တစ်ခုကတော့ဒီနိုင်ငံတကာ NGO တွေကဒီအကြမ်းဖက်တိုက်ခိုက်မှုမှာပါဝင်ပတ်သက်တယ်လို့သူတို့အောက်ခြေကသတင်းရထားတယ်ဆိုပြီးတော့မှသူတို့သတင်းထုတ်ပြန်တယ်ဒီနေ့သတင်းကရှင်းလင်းမှုမှာလည်းမေးတယ်ဒါပေမဲ့ဒါနဲ့ပတ်သက်လို့သူတို့မှာတိကျတဲ့အဖြေမရှိဘူးနိုင်ငံတော်တာဝန်ခံယုံကဒါပြည်ပြချက်ချရပြီးတော့မှမဟုတ်ပဲနဲ့ဒါအရင်ဖြစ်တော့ကဒါဖြစ်ခဲ့တဲ့ဟာတွေလို့ပေါ့ဟိုတိတ်ပြီးတော့ပြေးကြရေးရတာမရှိပဲနဲ့ဆွဆွဲပြောဆိုချက်တွေအဲ့ဒါတစ်ချက်ဒါဒုတိယတစ်ချက်ကအမှပစ္စည်းတွေတွေ့တယ်ဆိုပြီးတော့မှဒီနေ့ပြင်းထုတ်ပြချက်တွေမှလည်းတွေ့တယ်ဒါဒါ NGO တွေကလှူစားတာဘယ်ကနေပြီးတော့မှဒါထောက်ပံ့ထားတာပါညာဆိုပြီးတော့မှအဲ့တော့ဒါတွေနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့အဲ့ဒီဒေသကိုရောက်သွားတဲ့လူတွေအနေနဲ့ပြည်တယ်အဲ့ဒီဒေသမှာတချို့သောနေရာတွေမှာNGO တွေရဲ့ထောက်ပံ့မှုတွေလည်းပဲသူတို့တွေကစားတောက်တယ်ပါ냐ဒါတွေကိုဖလှယ်တဲ့အနေနဲ့ အလုံးသေးတွေမှာပြန်ရောက်လာတယ်ပါလိမ့်ရှိတယ်အဲ့တော့အကြမ်းဖက်မှုလုပ်တဲ့လူတွေကလည်းအဲသူတို့ကနေပြီးတော့မှတောင်တန်းတွေဘာလို့မှသူတို့နေမယ်အဲသူတို့ဒီဥစ္စာအတွက်ကိုရိတ်ခါတွေစုဆောင်းမယ်တစ္စည်းတွေစုဆောင်းမယ်ဆေးဝါးတွေစုဆောင်းမယ်ဆိုရင်အဒီလာတဲ့ဈေးကွက်တွေကနေရောက်နေတဲ့ဝယ်လို့ရတဲ့ဟာတွေကိုသူတို့ကယူမှာပဲဆိုတဲ့ခါကျတော့ဒီတစ္စည်းတွေကိုအကြမ်းဖက်သမားတွေလက်ထဲမှာတွေ့တိုင်းနဲ့ NGO တွေကနေပြီးတော့မှတွားပြီးထောက်ပံ့တယ်ဆိုတာဒါအတော်လေးကိုထိုင်လုံမှုမရှိတဲ့အဲခုနကတော့ဆွတ်ဆွဲမှုတွေပဲလားဆွတ်ဆွဲမှုတက်တက်ပဲဖြစ်တယ်အဲ့လိုမျိုးကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ခုနသောရှင်တူကုလာထွန်းကိုကျွန်တော်ပြန်ပြီးတော့လိုင်းရပါပြီမြို့တကြီးကြီးရွာကကုလာထွန်းကြားပါလားခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကြားရပါ
တယ်ကုလာထွန်းကျွန်တော်တို့ခုနပြောလို့ဒုက္ခသည်တွေအခြေအနေပေါ့နော်ဒီမွတ်စလင်ဒုက္ခသည်တွေလည်းအဲ့ကြီးရွာတွေမှာအခုပြေးကြလွှားကြတယ်ကြားလို့ပါအခြေအနေဘယ်လိုရှိပါလဲလုံခြုံရေးအခြေအနေလက်ရှိပေါ့
ဟုတ်ကဲ့ကျွန်တော်အတွေ့အကြုံကိုပဲကျွန်တော်နည်းနည်းဟောပြောပြပါမယ
်ဟုတ်ကဲ့
ကျွန်တော်မြို့သူကြီးကနော်ကျွန်တော်ရွာကဟိုအဲ20ကွန်ပေါ့ကျွန်တော်ရွာမြို့ချုပ်ခံရတာ20ကွန်ညနေ9နာရီမှအဲစစ်တဲလာတယ်လာပြီးတော့သူတို့ဟိုနေကြဆုံးတွေကရွာတိတ်ကိုဝင်လာတယ်စစ်တဲနဲ့ပေါင်းပြီးတော့လာလေလာပြီးတော့သူတို့ကဟိုအရင်တနက်ပြစ်တယ်ပထမတနက်ပြစ်တယ်တနက်ပြစ်တော့ကျွန်တော်ကဘေးဝါပြီးတော့အဝေးကနေကြီးနေတယ်ကြီးနေတော့သူတို့ကလောင်စာတွေဟိုလောင်စာတွေနဲ့လောင်စာတက်စီတွေနဲ့သူတို့ကအဲ့လိုမြှို့ပစ်တယ်တိမ်ပစ်တယ်တိမ်ပစ်တယ်မြှို့ပစ်တယ်မြှို့ပြီးတော့ကျွန်တော်လူတွေကဟိုငုံကြဦးကြတာပေါ့ပြီးတော့အမှကျွန်တော်တို့ထွက်ပြေးတဲ့ကံမှာလည်းကျွန်တော်ကလေးငယ်တွေပါမယ်ပစ်ကြည့်ငယ်ဟိုရေဦးတွေလည်းပါတယ်ကိုဝင်စာမြင့်တမိတွေလည်းပါတော်တော်ကိုဒုက္ခရောက်နေရတာကျွန်တော်
ဟုတ်ကဲ့
ဒါမှမဟုတ်ခုအသက်ကိုလူပြီးတော့ထွက်ပြေးသွားတာပေါ့
အခုဘာမှရွာမှာပဲလားထွက်ပြေးနေရတာလား
အဲ့လိုပစ်ကြည့်တွေကိုကျွန်တော်နိုင်ငံတော်ဆရာကတူတူတယ်ဆိုတော့ကိုရင်ကိုမြှို့တယ်ခင်ဗျာအဲ့လိုပြောတော့လုံးဝရုပ်တိမရှိပါဘူးအဲ့အားတွေက
ဟုတ်ကဲ့တခုကပြောမှာကကျွန်တော်တခုမေးချင်တာကခုနကဩဂတ်25ရက်နေ့ကတိုက်ခိုက်ခံရတဲ့ကိစ္စမှာရွာလုံးကျွတ်တီထွက်တိုက်တယ်ခုနဓာရီဒုတ်တီဆွဲတယ်ဆိုတာဒီအချိန်ကကိုလာထွန်းရဲ့အမြင်လေးလည်းသိကြပါလေကိုလာထွန်းတို့ဒေတာမှာအဲ့ဒါတွေ့ရပါလားဘယ်သူတိုက်တာလဲဘယ်သူတိုက်တာလဲ
ဟုတ်ကဲ့အဲ့လိုပြောတာကကျွန်တော်တို့ကသူတို့ဆွဲဆွဲတဲ့လူတွေကဆွဲရနော်အဆွေရမှာကင်မရာတွေပါမယ်သူတို့အဲ့လိုတကယ်လို့ရွာလုံးဟိုတွေ့ပြီးတော့ကျွန်တော်တက်ရဆိုရင်သူတို့ကင်မရာရိုက်ယူလို့ရတာပဲရိုက်ယူထားလို့ရတာပဲမက်တန်ယူထားရတာပဲအကူကအဲ့လိုမက်တန်တွေဘာမှမရှိဘဲနဲ့အဲ့လိုဆွတ်ဆွတ်နေရတာကတော့အခြေအမြင်မရှိဘူးလို့ပဲကျွန်တော
်ဟုတ်ကဲ့ဒါပေမဲ့ဟိုတိုက်ခိုက်
တကယ်တမ်းလာတွေ့မှလည်းကျွန်တော်အဲ့လိုလို့တာမရှိဘူးသူတို့ကျွန်တော်2000စနေကနေကျွန်တော်ခံရတာတွေမြတ်ပြီကျွန်တော်မှအထွတ်အထိပ်တွေမြတ်ပြီကျွန်တော်ဟိုအဲ့လိုစစ်တွေပါတယ်ဝင်လာတာနဲ့ကျွန်တော်ကပြေးကြတာပဲဘယ်တော့ရှေ့ကိုမတူရဘူ
းဒါပေမဲ့ခုနပြောသလိုပေါ့တစ်ဖက်လုံးမှာလည်းအဆုံရောက်မှုတွေရှိတတ်ပါတယ်အဲ့တော့အဆုံရောက်တဲ့လူတွေနဲ့ကောတဆန်ရအဲ့မှာကိုလာထွန်းတို့ကြွာလူတွေနဲ့ကောဆက်သွယ်ရှိကြလားကြွာ우လာရိုက်ပါရောရှိလား
ဟမ်ဗျာ
ဒီအဆုံရောက်တဲ့အဆုံရောက်တက်ခဲ့တဲ့လူတွေအဆုံရောက်ပုံကူတွေနဲ့ပတ်သက်လို့ရောဘယ်လိုများသိထားပါလဲသူတို့ဝင်လာတာကြွာ우လာတာနောက်ကြွာလူတွေနဲ့ဆက်သွယ်ပြီးပါရောရှိပါလား
ဟိုအစိုးရစစ်တဲ့တွေ
ဆောင်ပေါ့ပေါ့ခင်ဗျအစိုးရဆိုတက်ခိုက်တဲ့လူတွေပါဟိုကခုနပြောလို့ဒုံးနဲ့ဒါနဲ့ဒီအစိုးရစခန်းတွေကိုဝင်တိုက်တဲ့လူတွေကိုပြောတာ
ပါဟုတ်ကဲ့ကျွန်တော်တရားသလောက်ကကျွန်တော်နေတဲ့မြို့သူကြီးဆိုတာမောင်တော်မြို့နဲ့နင်းနေခေခေလေးအဲ့ဒီအနိထဝိုက်မှာကျွန်တော်တို့ဟိုစခန်းတွေအများကြီးရှိတယ်ဒီစခန်းမှာအဲ့လိုတိုက်ခိုက်ခင်ရတာကျွန်တော်မတွေ့ရဘူးအခုတင်းထောက်တွေလာရင်လည်းဒီတိုင်းတွေ့မှာပဲဒီစခန်းမှာတိုက်ခိုက်ခင်ရတာမရှိဘူးအဲ့ဒါကိုသူကတိုက်ခိုက်ခံရတယ်တိုက်ခိုက်ခံရတယ်ပြောတာ basic game ကိုပြောတာလေကျွန်တော်လည်းမသိဘူ
းဟုတ်ကဲ့ကိုကူလှထွန်းကူဒီမြို့တကြီးရဲ့ရွာအခြေအနေကဘယ်လိုရှိလဲခင်ဗျာရွာမှာပဲအေးဆေးဆေးပဲလားလုံချုံကြီးနဲ့နေနေရလားဘယ်လိုနဲ့ရှိနေလဲလုံချုံကြီးပြေးထားလားဘယ်လိုရှိလဲအခြေအနေက
ဟာကျွန်တော်ရွာကရွာလုံးရှဲအဲ့လိုမြှို့ခံရပြီလေဟိုအဲဟိုကွက်ချ၄၅ရင်ရှင်နေတယ်အကွန်ပါဝါပြီကျွန်တော်မှတတောင်းကြောကြောပါတယ်ကျွန်တော်ဦးစုမှာဟိုအင်ကြီးကတတောင်းကြောကြောပါမယ်ပါတယ်အဲ့ဒါအကုန်လုံးပါဝပြီကျွန်တော်ကအညာနာရွာတွေမှာပြည်သူလူနေနေတာကိုက
ဟုတ်ကဲ့ပါခင်ဗျအာကုလာထွန်းလီလိုင်းဘောခဏနေပြပါအောင်ကျွန်တော်နောက်တော့သွားရှင်တူဖိတ်ခေါ်ကြပါလေ slide ဘွေကွန်တူနဲ့ဆွေးနွေးမင်းများလို့ရပါတယ်ခင်ဗျ
Okay သခိုင်ကိစ္စရေးကကျွန်တော်နိုင်ငံတကာကိုကျွန်တော်တို့ညီညီမဆိုးလို့အရေးဆိုင်နေတဲ့အချိန်မှာပြည်တွင်းရအဲ့လိုမျိုးလုံးဆိုရင်စီပေါက်သွားတယ်လို့ကျွန်တော်မြင်တယ်ဘာလို့လဲဆိုတော့သခိုင်ပြည်နယ်မှာရှိတဲ့အခုကျွန်တော်တို့ဘင်ကာလီရီယာတော်တော်များများကဟုတ်သူတို့အစွန်းရောက်ဒီရဲ့လေးတွေကိုသူတို့ကပါသွားပြီးတော့မှအစွန်းရောက်ဓမာရီရဲ့ဟိုအပိကူကြီးတဲ့သူဖြစ်နိုင်တယ်အဲတော့အဲ့မှာဘာလို့အပ်တယ်ဆိုရင်တော့လုံချုံကြီးကိစ္စမှာရေးရတောင်းစီနေမှာမဟုတ်တော့ဘူးအဲတော့တတ်မတော်ဒီဟိုတပ်စခန်းတွေအများကြီးဖြတ်ထားဖို့လိုမယ်လုံမဟုတ်ရင်တော့ရ ဒီရှိမှာဒီဆွေးရင်ဆရာတော်ကောင်းတယ်ဘာလို့လဲဆိုရင်တော့ဘင်္ဂလားဒေ့ရှ်နေဆာမှာလည်းပဲချဲလ်စီကလည်းကောင်းကောင်းကာထားတယ်လည်းမဟုတ်ဘူးအကျန်းဖြစ်သမားတွေကလည်းပဲအချိန်မြွေးဝင်နိုင်တယ်အတေသခန့်တွေကလည်းပဲအတိညာတွေတိတ်မရှိတဲ့ခါကျတော့အကျန်းဖြစ်သမားရဲ့လက်ကင်တို့ဖြစ်သွားမယ်ဆိုတော့ဒီရှိတွေ့တော့ဒီတိုင်းထားလို့မရဘူးနဲ့ကျွန်တော်မြင်တယ်အဲ့တော့တမရောကနေပြီးတော့မှဟိုတက်စခန့်တွေအများကြီးတမရောရင်တော့တူးချိတ်ပြီးတော့မှဟိုအချင်းအထင်အဒီလောက်ကြမ်းလဲတော့မတည်ဘူးသူတို့လုံချွေးယူမှဒေတာခံတွေကပြန်ပြီးတော့မှနေခံလို့ရမယ်လို့ကျွန်တော်အဲ့လိုမျိုးမြင်နေတ
ယ်။ဟုတ်ကဲ့ဥက္ကံအေးကောတူတူတူလေးဆွေးနွေးပါလားခင်ဗျအချင်းတိတ်မရလို
့ပြောချင်တာလည်းငါအဲဘင်္ဂလီဆိုတာ तू ကသူအဆုံးရောက်မျိုးဖြစ်နေတာဘာလို့ဆိုရင်အပြင်ပကနေပြေးထိုးပေးနေတာအများကြီးရကျွန်တော်မြင်နေရတယ်လေ။ဒါကအစမဖြစ်တဲ့ဥစ္စာလေးဖြစ်နေတဲ့ဥစ္စာကဒီတွင်းမှာဘာမှပြင်ရမတတ်တဲ့လူတွေကဒုက္ခရောက်ပြီးတော့အပြင်ကပကဒုက္ခပေးနေကောင်တွေဆိုးတာပေါ့ဗျာ
ဟုတ်ကဲ့
တကယ်သာတဲ့အဆိုးရလည်းနဲ့ကြည့်တော့လုတ်ပြီးပါလို့တကယ်အပြင်ပေါ့ပဲအတိအကျဖိအားပေးပါလို့ကျွန်တော်ပြောစင်တာအပြင်ကတော့တဲ့လှုပ်ရှားနေအင်တာနက်ကလည်းလှုပ်ရှားတဲ့အကုန်လုံးမှလိုက်ဆောင်ငွေရထောက်ပပေးတာအကုန်လုံးကျွန်တော်အမြင်နေရတာတကယ်သာတဲ့အတိအကျပြောစင်တာဒီအပြင်ပပဲဒီရင်းကြမဟုတ်နဲ့ပင်္ဂလီတွေကအဒုက္ခပေးနေတယ်ဆိုတာဒီစစ်တပ်ကပဲနဲ့ထိမ့်မှုနေစားမှာစစ်တပ်မြင်းများထားထားပြီးတော့ထိမ့်မှရတော့မယ်
ဟုတ်ကဲ့ကျွန်တော်
တောင်ရံသူတွေပုံများလာမှာပဲကျွန်တော်မြင်ရတာ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးနဲ့အချိန်လက်သိမ်းရလို့ပါကျွန်တော်ကိုစီသူအောင်မြစ်ကိုနောက်ဆုံးအဲ့ဒီသက်ဆိုင်ရာနဲ့ပတ်သက်လို့မိကုန်းလေးမေးလိုက်ချင်ပါတယ်သူတို့ပြောသွားရတဲ့နဲ့ပတ်သက်လို့အခုဆိုလို့ရှိရင်တမ်းမလို့ဘက်ကလည်းကာလုံးခေါ်ဖို့ဆိုတဲ့စကားစားပေါ့နော်ကျွန်တော်တို့ကြားရပါတယ်နောက်တစ်ခုကအဲချိန်တည်းမှာပဲစိုးချူကြီးပြင်ညာဖို့ဆိုတဲ့အသုံးနှုန်းမျိုးတွေလည်းကျွန်တော်တွေ့နေရပါတယ်ခင်ဗျာအလုံးအချိန်မျိုးတွေတကယ်လိုအပ်နေပြီလားကိုစီသူအောင်မြစ်ဘယ်လိုသုံးသပ်မိပါလဲ
အဲကျွန်တော်ထင်တယ်မလိုအပ်ပါဘူးဘာဖြစ်လို့လဲဆိုတဲ့ခါကျတော့အခုဒီတိုက်ခိုက်မှုတွေကိုကျွန်တော်တို့ကသတင်းတောက်တောက်အနေနဲ့ဒေချာစစ်စစ်ဆက်ဆက်ဆေးကြည့်လိုက်တဲ့အခါကျတော့ဒါဒီဘက်ကနေပဲဖြစ်တယ်အပြင်ဘက်ကလက်မဲ့ပြအများကြီးလည်းမဟုတ်ဘူးအဲဒီပြည်တွင်းကနေပြီးတော့ပဲသူတို့တိုက်ခိုက်အကြမ်းဖက်ပြီးတော့မှရထားတဲ့လက်မဲ့တချို့ရှိတယ်နောက်ပြီးတော့မှအကုန်လုံးသတင်းမြေမှာပါနေပြီးသားပါပဲဒုတ်ကြီးဓာရီခလန်နေနဲ့ဒီဘက်ကနေရပဲလုံနေတဲ့ဒေချာတော့ကျွန်တော်တို့တတ်မတော်ဆိုတဲ့ဥစ္စာကဒါပြည်တွင်းမှာပြောမယ်ဆိုအတော်လေးကိုပြည့်စုံတဲ့လက်မဲ့တက်ချင်ပြီးသားပါညာအကုန်လုံးကရှိနေပြီးသားပဲဒါပေမဲ့တကယ်ကြီးပြဿနာဖြစ်လာတဲ့အရင်းကအကြောင်းရင်းကဒီဟာတွေကိုနှိမ်လိုက်ရုံနဲ့မပြီးဘူးအရေးကြီးတာကဒီဒေလကန်တွေကိုမွတ်စလင်တွေကိုအကျမ်းဖက်သမားတွေစီယုံမှုနောက်ကိုမပါတော့အောင်နောက်ကိုဘက်ကနေပြီးတော့မှဒါစီယုံမှုနောက်ပြီးတော့မှဒေါင်ဆာစုကြည်မှုချမှတ်ထားတဲ့ဒီကမှစီဝါရေးကွန်ပျူတာတွေကူကနေပြီးတော့မှဒါနှစ်ဖက်အတိုင်းဝဲသဟဇာတဖြစ်ရေးဘာညာဒါမျိုးကိုပြရတဲ့အချက်ပြည့်တယ်မှလည်းရှိတယ်အဲ့ဒါတွေကိုလုံးတဲ့အခါကျတော့မှကဒီပြဿနာတွေကချုပ်ငင်းမှုလမ်းစားဖို့ရောက်မှာအဲဒီလိုကမဟုတ်ပဲနဲ့အခုတော့လို့ခေတ်ရတစ်ခုတည်းနဲ့ပါညာလုံးလို့ရသလားမရဘူးလားဆိုတာအခုလက်ရှိအော်တိုဘာ9ရက်နေ့မှာဖြစ်တဲ့စခန်းသုံးခုပဲအခုကကြတော့အကျေပြတ်တက်ခိုက်တာပဲ
စခန်းစခန်းလောက်ပဲကြာပါဘူ
းကတော့အပြင်းကြီးတော့မဟုတ်ဘူးလို့ပြောချင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဒိုင်ရီလိုက်အစီအစဉ်ချင်းစစ်တော်လို့ပါပါဝင်ဆွေးနွေးပြီးတဲ့ဥစီသူအောင်မြင့်နဲ့ဦးထွန်းအောင်ကျော်ဂျန်နက်ထရော့ရှင်တို့အားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်ရီလိုက်အစီအစဉ်ကျွန်တော်ကပြီပ
ါအင်္ဂါနေ့ညတရက်လည်လိုက်စီစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်အခုတော့သတင်းအချင်းချုပ်ကိုမတ်တင်ထိုက်ကြီးညာပေးပါမယ်ရှင်ညကိုရီးယားဘက်ကဒီကနေ့ဒုံးကျည်စမ်းသပ်မှုတစ်ခုထပ်လုပ်ခဲ့ပြီးနောက်မှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတုံ့ပြန်ဖို့ညီလန်းပေါင်းစုံအစင်းနဲ့ရှိတယ်လို့ပြောဆိုလိုက်ပါတယ်မြောက်ကိုရီးယားကအင်းကြီးချင်းနိုင်ငံတွေကုလသမဂ္ဂအဖွဲ့ဝင်တွေအားလုံးနဲ့လက်ခံနိုင်ပွဲနိုင်ငံတကာကျင့်သုံးနေရဲ့အနေဆုံးအဆင့်ကိုတောင်အမှုမထားတဲ့အကြောင်းအချက်ပြလိုက်တာဖြစ်တယ်လို့အမေရိကန်သမ္မတအင်ဂျီရောထုတ်တဲ့ကြေညာချက်မှာသမ္မတထရန့်ကပြောဆိုထားပါတယ်။မြောက်ကိုရီးယားဘက်ကဒီကနေ့အင်္ဂါနေ့မနေ့အစောပိုင်းဂျပန်နိုင်ငံပေါ်ကနေဒုံးကျည်ဒဇင်ပြစ်လွတ်ဆန်းသက်ခဲ့ပြီးတဲ့နောက်မှာတော့ဂျပန်နဲ့တောင်ကိုရီးယားအစိုးရတို့ဘက်ကလည်းချက်ချင်းဆိုသလိုတုံ့ပြန်ခဲ့ကြပါတယ်။ဂျပန်နိုင်ငံပေါ်ကနေဒုံးကျည်ဆန်းသက်ပြစ်လွတ်တဲ့တရလွန်ပြုမှုဆောင်ရွက်ချက်ဟာဆိုရင်မကြုံစဘူးကြီးမားတဲ့ချင်းချမှုဖြစ်ပြီးဒေတာရင်းငင်းချမ်းရေးနဲ့လုံခြုံရေးကျိုးပေါက်ပျက်စီးမှုကြီးဖြစ်တယ်ဆိုဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကတုံ့ပြန်ပြောဆိုပါတယ်။တောင်ကိုရီးယားဘက်ကတော့မြောက်ကိုရီးယားအရေးတုံ့ပြန်နိုင်ဖို့အတွက်အမေရိကန်နဲ့ပူးရဲဆောင်ရွက်သွားမယ်လို့ပြောဆိုလိုက်ပါတယ်။ရေကြီးမှုတွေနဲ့အကြီးအကျယ်ကြုံတွေ့နေရတဲ့အမေရိကန်ပြည်ထောင်စုတက်ကစ်ပြည်နယ်ကိုသမ္မတဒေါ်နယ်ထရန့်နဲ့သမ္မတဂရောမလန်နီယာထရန့်တို့တွားရောက်နေပါပြီ။ဒေတာတွေမှာတော့အပူပိုင်းမုန်တိုင်းဟာဗီဆက်လက်တိုက်ခတ်နေတာကြောင့်မိုးသည်ထန်နေစေဖြစ်ပါတယ်။အင်အားဖြင့်ဟာရီကိန်းမုန်တိုင်းဖြစ်နေပြီးခဲ့တဲ့တောက်ကြနေ့ကစတင်ရောက်ခဲ့တဲ့ဒေတာအကြီးကိုသမရနဲ့ဇနီးတို့ပထမဆုံးသွားရောက်မှာဖြစ်ပါတယ်ရှင်။ တရင်အချင်းချုပ်ကိုမတ်တငိထိုက်ကြေညာပေးကြတာပါဒီညအစီအစဉ်ထုတ်လို့ရမှာမဆုမဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Rob McLean ဖြစ်ပါတယ်ကျွန်မရှာဖောင်းပါဒီကနေ့ညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာဖြစ်ပါတယ် VO American အတန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9နာရီကနေ10နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးကြတာဖြစ်ပါတယ်သောတာရှင်များအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေကြပါစေ VO မြန်မာပိုင်းအစီအစဉ်ကိုအားပေးနှားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.